to the Voice of America in Burmese.
American Pinong, Washington DC, Mural, View American, Tangani, Town of Say, Gunny, Sakuya, Tanguin in Yavan Yamava, Season Ego, Yakunai Gani, Senai T, Nidometer, Tonsa Tit, Tonsa Nit, Nazatin, Nidometer, Yakuze, VOA, Facebook, Samanagani, Les Satin, San Runibabi, Guru, now Soya, the Renegu, Tinojananga, Tina Pizoma, Pipa.
We continue to see a number of positive signs that the virus has passed its peak.
ဗိုင်းရပ်စ်ကူးစက်မှုတွေအမြင့်ဆုံးအဆင့်ကိုကျော်လွန်လာပြီဆိုတဲ့ပြည်သူ့ဘောဆောင်နဲ့ရေးလက္ခဏာတွေကိုကျွန်တော်တို့ဇက်တိုက်တွေးလာနေရပါတယ်။ဗိုင်းရပ်ကူးရှိမရှိစမ်းသပ်စစ်ဆေးမှုတွေကလည်းပိုကောင်းလာပါတယ်လို့သမ္မတထရမ့်ကပြောတော်တာဖြစ်ပါတယ်။သမ္မတထရမ့်ကအဲ့လိုပြောခဲ့ပေမဲ့လည်းခိုင်မာတဲ့သက်သေအထောက်ထားတော့မပြနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းတချို့ပြည်နယ်အု ထွက်ပယ်နေကြဖို့ကန့်သတ်ထားတာတွေကိုမြို့တော်များမှလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။လုပ်ငန်းတွေကိုပိတ်ပြီးလူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးအထိခိုက်မှုတွေကိုဆန္ဒပြတဲ့သူတွေကဒေါသထွက်ခဲ့ကြတာပါ။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်နှစ်သန်း3သိန်းကျော်နဲ့သေဆုံးသူ3သိန်း6000ကျော်ရှိပြီးအမေရိကန်မှာတော့ကူးစက်ခံသူ9သိန်း3000ကျော်နဲ့သေဆုံးသူ3900ကျော်ရှိပါတယ်ခင်ဗျာ။အမေရိကန်ပါဝင်ကမ္ဘာတဝန်းကိုကိုရိုနာဗိုင်းရပ်စ်ရဲ့ချိန်ချောက်မှုအန္တရာယ်ကိုသမ္မတအီမီတော်ကသတိမမူမိဘူးလို့စနေနေ့ထုတ်ဝါရှင်တန်ပို့သတင်းစာမှာဖော်ပြထားပါတယ်။အဲ့လိုတရုတ်နိုင်ငံကိုပို့ဆောင်လိုက်တာကိုကြည်ကျင်းအဖြစ်သမ္မတထရမ့်အစိုးရဟာကာယောဂါရဲ့ချိန်ချောက်မှုအန္တရာယ်ကြီးထွားလာနေတာကိုလက်မခံဘဲကြိုးတင်ပြင်ဆင်ဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုပြသနေတယ်လို့လည်းဝါရှင်တန်ပို့ကပြောထားပါတယ်။သူတို့ရဲ့တွေးရှိချက်တွေဟာစီးပွားရေးအချက်လက်ပြန်လည်သုံးသပ်မှုနဲ့စုရတွင်းကစာရွက်စာတမ်းအချက်လက်တွေအရဖြစ်တယ်လို့ဝါရှင်တန်ပို့ကပြောပါတယ်။အခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာတရုတ်နိုင်ငံကိုပို့လိုက်တဲ့နှာခေါင်းစည်းမျက်နှာဖုံးတွေနဲ့တခြားယောဂကာကွယ်ရေးပစ္စည်းတွေရဲ့တန်ဖိုးနဲ့ပြီးခဲ့နှစ်ကအခုလိုအချိန်ပို့လိုက်တဲ့တန်ဖိုးတွေအပေါ်လေးလာသုံးသပ်မှုတွေအရတစ်ထောင်ရာခိုင်နှုန်းကျော်တက်သွားခဲ့တယ်လို့ပြောပါရယ်။မနစ်တုန်းကပို့လိုက်တဲ့ပစ္စည်းတန်ဖိုးစုစုပေါင်း 1.4 သန်းကအခုနှစ်မှာ 18.6 သန်းလောက်ရှိတယ်လို့ဆိုပါရယ်။အခုချိန်မှာတော့လူတွေဟာ PPE လို့ခေါ်တဲ့ယောဂကာကွယ်ရေးပစ္စည်းတွေအလုံးလောက်မရှိတာကြောင့်ဒုက္ခတွေခံစားနေကြတယ်လို့လည်း Texas ပြည်နယ် Democrat လွတ်တော်အမတ် Lloyd Doggett က Washington Post သတင်းစာကိုပြောပါရယ်ခင်ဗျာ။ Coronavirus စတင်ဖြစ်ပေါ်လာတာဟာ Wuhan မြို့ဇီဝဓာတ်ခွဲခန်းကဖြစ်နိုင်တယ်လို့ပြောဆိုနေတဲ့အပေါ်မှာ Wuhan ဓာတ်ခွဲခန်းရဲ့ညင်ကြားရေးမှုကအပြင်းထန်ကန့်ကွက်ပြောဆိုလိုက်ပါရယ်။ဒီပြောဆိုချက်ပေါ်တရုတ်ဆိုရနဲ့ Communist Party ခေါင်းဆောင်တွေကလည်းလက်မခံဘဲပယ်ချထားတာပါ။ဒါတွေဟာလုံးဝမဖြစ်နိုင်ဘဲရှုပ်ဝဲပူးပေါင်းကြံစီတယ်ဆိုတဲ့ယူဆတာဖြစ်တယ်လို့သူကပြောပါတယ်။ဝန်စီဝတခွဲကန်းကနေစတင်ပြန့်နှံ့ကြတာဘာအကြောင်းမှမရှိဘူးလို့ညွန်ကြားရေးမှူးယွမ်စီမင်းကတရုတ်ဆိုရပိုင် CGTN အင်္ဂလိပ်ပိုင်သတင်းဌာနနဲ့အင်္ဂလိပ်တွေးဆုံမေးမြန်းခန်းမှာပြောထားတာပါ။အဲ့ဒီဇီဝတခွဲကန်းကဝန်ထမ်းတွေတယောက်မှယောဂကူးစက်ခံရတာမရှိကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဒီတစ်ဖွဲ့လုံးကနေရာဆုံးမှာသုတေသနတွေလုပ်နေတယ်လို့လည်းသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာဝူဟန်ဇီဝတခွဲကန်းကနေစတင်ဖြစ်ပေါ်လာတာဟုတ်မဟုတ်ဆိုတာကိုအမေရိကန်ကစုံစမ်းစစ်ဆေးနေသလိုဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကင်တွယ်ဆောင်ရွက်ပုံတွေဟာပွင့်လင်းမြင်သာမှုမရှိတာကြောင့်တရုတ်စိုးရဟာဝေဖန်ခံနေရတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ရည်ရွယ်တဲ့ရုပ်သံအထူးစီစဉ်တစ်ခုကိုမနေ့စနေနေ့ကထုတ်လွှင့်ခဲ့ပြီးတော့ကမ္ဘာကျော်ဂီတပညာရှင်တွေဖြစ်တဲ့ Lady Gaga, Stevie Wonder, Lizzo, Shawn Mendes အပါအဝင်တခြားအဆိုတော်တွေအများပြားလည်းပါဝင်ခဲ့ကြပါတယ်။ဒီအစီအစဉ်မှာအဆိုတော်တွေကမျှော်လင့်ချက်တွေနဲ့အပြောင်းလဲတွေလုပ်ဖို့စိတ်ခွန်အားဖြစ်အောင်ရည်စက်ထားတဲ့နာမည်ကြီးခံရမယ့်သချင်းတွေကိုတည်ဆူခဲ့ကြသလိုသမဟောင်းကတော်တွေဖြစ်တဲ့ Michelle Obama, Laura Bush တို့အပါအဝင်ကမ္ဘာကျော်ပုဂ္ဂိုလ်တွေဖြစ်တဲ့ Oprah Winfrey, Microsoft ကုမ္ပဏီတည်ထည်ကြီး Bill Gates နဲ့ဇနီး Melinda Gates, Kerry Washington နဲ့ Henry Golden တို့ကလည်းစိတ်ခွန်အားဖြစ်စေမဲ့အပြုသဘောဆောင်တဲ့စကားတွေကိုပြောကြားခဲ့ပါတယ်။သူတို့ပြောနေတဲ့အချိန်မှာတော့ကျမ်းမာရေးဝန်ထမ်းတွေနဲ့နေစဉ်လူတွေရဲ့ပုံရိပ်တွေကိုနောက်မှပြသခဲ့ပါတယ်။တပ်ပြန် one wall together at home လို့နာမည်ပေးထားတဲ့ဒီရုပ်သံအစီအစဉ်ကအခုလိုကာယောဂါကြီးကြားရောက်နေခြင်းအတွက်မှာအိမ်တွေကိုပစ္စည်းတွေအစားအသောက်တွေလိုက်လံပို့ဆောင်ပေးနေတဲ့သူတွေစားပို့သမားတွေနဲ့တန်ရှင်းဝန်ထမ်းတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ ။နာမည်ကြီးဆိုတော့ Beyonce ကလည်းချိုးတင်ကြီးညာခြင်းမရှိဘဲပေါင်းခဲ့ပြီးတော့သူနဲ့ Alicia Keys ကဒီကိုရိုနာဗိုင်းရပ်စ်ကြောင့် American ကလူမဲ့အတိုင်းဝိုင်းပေါ်မှာထိခိုက်မှုတွေကိုပြောဆိုခဲ့တာပါဝင် virus ပညာပေးတာတွေလူငွေကောက်ခံတာတွေကိုလည်းလုပ်ခဲ့ကြပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာဧပြီလ18ရက်နေ့တည့်ရက်ထဲမှာ COVID-19 ကူးစက်ခံရသူနောက်ထပ်73ဦးထပ်မံတွေ့ရှိခဲ့တဲ့အတွက်ရောဂါကူးစက်ခံရသူစုစုပေါင်း108ဦးရှိပြီဖြစ်ပါတယ်ဧပြီလ18ရက်နေ့မှာဓာတ်ခွဲစစ်ဆေးမှု250ကျော်ကိုသုံးပြင်ခွဲစစ်ဆေးခဲ့တဲ့အထက်ကအခုလို73ဦးထပ်ပြီးတော့တွေ့ခဲ့တာလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဧပြီလ19ရက်နေ့မနေ့ပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂကုသမှုခွင့်ဆက်တွေကိုဖြတ်တောက်နိုင်မှုအိမ်တွင်းမှာနေထိုင်စဉ်လိုက်နာရမယ့်အသေးစိတ်အချက်လက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာလူစုလူဝေးမပြုလုပ်ဖို့အသက်60ကျော်အရွယ်ယောဂအခန်းရှိသူတွေအပြင်မထွက်ကြဖို့ဧည့်သည်လက်မခံဖို့အပြင်ထွက်တိုင်းနှာခေါင်းစီးတက်ဖို့နဲ့လက်ဆေးဖို့အချက်တွေပါဝင်တယ်လို့အပြင်ထွက်ရမှာလိုက်ပါတဲ့နဲ့လူအရေးအတွက်အတိအကျကိုလည်းဖော်ပြပေးထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့ဧပြီလ19ရက်နေ့ရက်စွဲနဲ့ဖော်ပြထားတဲ့အစီရင်ခံစာမှာတော့အစိုးရစီစဉ်ပေးတဲ့လမ်းကြောင်းကတဆင့်ခဏတည်းမြန်မာရွှေပြောင်းလုပ်သား၄000ကျော်ထိုင်းနိုင်ငံကနေပြန်လည်ရောက်ရှိခဲ့တယ်လို့လာမယ့်သတင်းပတ်တွေအတွင်းနောက်ထပ်အရေးအတွက်သိမ်းချီပြန်လာဖို့ရှိတဲ့အကြောင်းအတိမပြုနိုင်တဲ့စီးရင်တွေအရရွှေပြောင်းလုပ်သားတသိန်းနီးပါးမြန်မာနိုင်ငံအတွင်းမှာပြန်လည်ရောက်ရှိနေပြီလို့ခန့်မှန်းကြောင်းသိရပါတယ်။ကူးစက်မှုအများဆုံးကရန်ကုန်မြို့မှာဖြစ်ပြီးကူးစက်ခံရသူတွေနဲ့အနီးကပ်ထိတွေ့ခဲ့သူတွေကိုရောဂါစစ်ဆေးနေဆဲဖြစ်တယ်လို့နယ်စပ်ဒေသတွေမှာလည်းကွာရန်တင်းစင်တာတွေနဲ့စောင့်ကြည့်စစ်ဆေးနေကြောင်းဖော်ပြပါတယ်။ဒါအပြင်ဆေးရုံစည်းကမ်းသွားရမှာဝန်လေးတာနဲ့ရေနဲ့အစာအစာတွေကိုအတူဝေးမျှစားတောက်လိရှိတဲ့ဒလိတွေကြောင့်ယောဂကုသမှုလွယ်ကူနိုင်ကြောင်းနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမြန်မာနိုင်ငံတွင်ကုသမှုကြီးဖြစ်ပွားနိုင်တဲ့ NDA မြင့်မားကြောင်းသတိပေးထားတယ်လို့လည်း UNICEF မြန်မာကအစီရင်ခံထားပါတယ်ရှင်။စင်ကာပူနိုင်ငံမှာဒီကနေ့တနင်္ဂနွေတည့်ရက်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကုသသူလူနာအသေ996ဦးတွေ့ခဲ့တဲ့အတွက်ယောဂကုသခံထားရသူစုစုပေါင်း6500ကျော်ရှိပြီဖြစ်ပါတယ်။ကုသခံရသူအများစုကရွှေပြောင်းလူသမားတွေစုဝေးနေထိုင်ရအဆောင်တွေကဖြစ်ပြီးအမြင့်နေထိုင်သူတွေထဲက25ယောက်ပါဝင်တယ်လို့ကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မလေးရှားနိုင်ငံမှာယောဂကုသခံထားရသူစုစုပေါင်း9300ကျော်ရှိပြီးတိတ်ဆုံးသူ89ဦးရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ယောဂကုသခံထားရသူ6200ကျော်နဲ့တိတ်ဆုံးသူ400ကျော်ရှိတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။ပြည်လည်ကျန်းမာလာတဲ့သူစုစုပေါင်း952ဦးရှိပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တောင်ကိုရီးယားမှာဒီကနေ့စီးရင်အရယောဂပိုးကုသခံရသူ10ဦးပဲရှိတဲ့အတွက်ဒါဟာနှစ်လအတွင်းမှာအနည်းဆုံးရေးအတွက်ဖြစ်ပါတယ်။လူစုလူဝေးရှောင်ပြီးလူခွဲနေကြဖို့ညွှန်ကြားထားတာကိုလည်းနောက်ထပ်15ရက်တူမြင့်တမန်လိုက်ပြီးမယ်။ဖျားเจ้าအနေနဲ့ပတ်သက်ပြီးကန့်သက်ချက်အတော်များများကိုဆက်ထားထားသလိုဗိုလ်လုံးပြိုင်ပွဲလိုအောက်ကစားပွဲတွေကိုတော့ကြီးရှုတဲ့ပြိသက်မပါပဲပြန်ပြီးတော့ကျင်းပခွင့်ပြုလိုက်ပါတယ်။လက်ရှိအခြေအနေတွေကိုဆက်ထိန်းထားနိုင်မယ်ဆိုရင်မေလ6ရက်နေ့လောက်မှာလူစုလူဝေးရှောင်ဖို့ကန့်သက်ချက်ကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်ကြောင်းလည်းတောင်ကိုရီးယားဝန်ကြီးချုပ်ချန်စီကျွန်းကပြောပါတယ်။ယောဂကုသမှုကိုချိုးဟန်တာရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်နိုင်တဲ့အခြေအနေမျိုးရောက်ရင်စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုနိုင်လိမ့်မယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ February 18ရက်နေ့ကလေးကစီးရင်တွေအရတောင်ကိုရီးယားမှာဒီကနေ့တနင်္ဂနွေနေ့ယောဂကုသသူအနည်းဆုံးဖြစ်ပြီးလက်ရှိကုသခံထားရသူက1600ကျော်နဲ့တိတ်ဆုံးသူ230ကျော်ရှိနေပါတယ်။ဒီကနေ့ကူးစက်မှုအသေးရှိဦးတွေက9ဦးကပြပကကူးစက်တာဖြစ်တယ်လို့လဲကိုရီးယားယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးစင်တာ KCDC ကပြောပါတယ်အခုလိုကူးစက်မှုနှုန်းကျဆင်းလာပြီးမြေပြည်သူလူထုအနေနဲ့ဆက်ပြီးသတိရှိကြဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်ကူးစက်မှုအသစ်တွေကိုဆက်လက်ဆောင်ကြည့်နေတယ်လို့ယောဂလက္ခဏာမပြတဲ့သူတွေနဲ့ယောဂလက္ခဏာနည်းနည်းပဲခံစားရသူတွေကတဆင့်ကူးစက်မှုရှိသလားဆိုတာလဲသတိထားဆောင်ကြည့်နေပါတယ်လို့ KCDC အကြီးအကဲဂျွန်အန်ချောင်းကပြောပါတယ် ကိုဗစ် -19 လူနာတွေကိုကုသပေးဖို့ငှက်ဖျားရောဂါကုသရမှာသုံးလေးရှိတဲ့ hydroxychloroquine ဆီရီကို RS ဆိုဘွားများပြည်တော်စု UAE ကိုပေးပို့ဖို့သဘောတူလက်ခံခဲ့တယ်လို့အိန္ဒိယနိုင်ငံကပြောပါတယ်။ပြီးခဲ့တဲ့လတုန်းကတော့ပြည်တွင်းမှာလုံလုံလောက်လောက်အသုံးပြုနိုင်မှုအတွက်အိန္ဒိယနိုင်ငံက hydroxychloroquine ဆီရီကိုပြည်ပတင်ပို့ခွင့်ပိတ်ပင်ထားပြီးမြေဒီလာထဲမှာတော့အဲ့ဒီဆီရီကိုနိုင်ငံတချို့ကိုတင်ပို့ပေးမယ်လို့ကြေညာခဲ့ပါတယ်။ American သမ္မတ Donald Trump က hydroxychloroquine ဆီဟာကိုဗစ် -19 လူနာတွေကိုကုသရမှာထိရောက်ဖွယ်ရှိတယ်လို့ပြောပြီးတဲ့နောက်မှာဒီဆင်းကိုဝယ်လို့အမြင့်တက်သွားခဲ့တာပါ COVID-19 လူနာတွေကိုကုသပေးနိုင်မှု hydroxychloroquine ဆေးပြား၅ဒံခွဲကိုပထမအတုပ်ဖြစ် RS ဆိုဘွားများပြည်တော်စုကိုတင်ပို့ပေးတာလမ်းတွဲကိုရောက်နေပြီဖြစ်ကြောင်းဒူဘိုင်းမြို့မှာရှိတဲ့အိန္ဒိယတန်ယုံကစနေနေ့မှာ Twitter စာမျက်နှာကနေကြေညာခဲ့ပါတယ်ရှင် ဒီနေ့ဦးနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကျမကတော့စုမမရှင်။ COVID-19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေပေါ်မှာစိုးရိမ်နေကြတဲ့အကြောင်းကိုသောရရှင်တွေကိုပြောပြပေးကြပါမယ်။တတိယနေ့နေ့အစောပိုင်းထိကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့လူပေါင်း100ကျော်ကူးစက်ခံထားရတဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်ပြန့်ပွားမှုကိုကာကွယ်ရေးအစီအမံတွေကိုထိထိရောက်ရောက်ချမှတ်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေနဲ့လူထုကြားလိုလားနေကြပါတယ်။အထူးသဖြင့်ကတော့ပြည်ပခီးသွွားရာဇဝင်မရှိပဲရောဂါပိုးရှိတဲ့သူတွေကနေတဆင့်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်ကာကွယ်ရေးအစီအမံတွေကိုစနစ်တကျပြင်ဆင်ထားဖို့တိုက်တွန်းနေကြတာပါအခုဆိုရင်တော့တကြံကာလအတွင်းနေအိမ်တွေမှာပဲနေဖို့ညွှန်ကြားထားတဲ့ရက်ကုန်ဆုံးတော့မှာဖြစ်တာကြောင့်လူတွေအပြင်ထွက်ရာကနေရောဂါကူးစက်မဲ့အန္တရာယ်တိုးလာမှာကိုရှင်းနေတူဖြစ်တဲ့ကိုစိုးမိုးမြင့်တို့လိုရန်ကုန်မြို့ခံတွေကစိုးရိမ်နေပါတယ
်ရန်ကုန်ရဲ့အခြေအနေကတော့မနက်ဆန်က20ရက်နေ့ဆိုတော့လေရုံးစောက်ဖွင့်ပြီပေါ့ဗျာအခုပဲဆောင်းလဲအပြင်ထွက်ပြီးတော့ကျွန်တော်လည်းကြည့်ရတာကကားတွေကအပြင်မှာတော့အတန်ပြင့်သွားနေတာတော့တွေ့ရတယ်။ဘက်စကားတွေပေါ်မှာတော့လူမရှိဘူး။ပြီးတော့အပြင်မှာလူရယ်လို့တော့အဲ့ဒီထွက်နေတာကိုဒီနေ့ရှိတော့မရှိသေးဘူး။ဒါပေမဲ့တခုရှိတာကလူတွေကကြောက်ကြတော့ကြောက်တယ်။ဒါပေမဲ့ကိုယ့်ရဲ့စာဝတ်နေဒါမှမဟုတ်ကိုယ့်ရဲ့နေမှုထိုင်မှုကိုပြောင်းလဲခြင်းသေးတဲ့အနေထားမရှိကြသေးဘူးဗျ။ကိုယ့်ရက်ွက်ထဲပီပီးဖို့ပြီးတော့ဒီစေုံကလာတော့မှပဲသူကကြောက်မဲ့အနေထားကြီးချို့ရံရှိရဲ့ဗျ။စေုံဆိုတဲ့ရက်ကိုတိုးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အောက်မိလိုက်မယ်လို့တော့ကျွန်တော်ကတော့မြင်တယ
်။ဒီလိုရေကုန်မျိုးကနေစိုးရိမ်နေသလိုပဲလုပ်ငန်းရှင်တွေဘက်ကလည်းစိုးရိမ်မှုရှိပါတယ်။မြန်မာနိုင်ငံကလုပ်ငန်းရှင်တယောက်လည်းဖြစ်မြန်မာနိုင်ငံကစံစဘာအသင်းချုပ်တာဝန်ရှိသူလည်းဖြစ်တဲ့ဒေါက်တာဆိုးထွန်းကလည်းလူထုကြားမှာကူးစက်မှုမဖြစ်အောင်လို့မဖြစ်မနေလုပ်ငန်းဝင်ပြန်ဝင်ရမယ့်လုပ်သားတွေအတွက်လည်းအနေနဲ့မဖြစ်အောင်ဘ ਹੁ အစိုးရကနေစနစ်ကျတဲ့ညွှန်ကြားချက်တွေနဲ့အောက်ခြေအဆင့်ထိတိတိကျကျကိုင်တွယ်တင်တယ်လို့ပြောပါတယ်
။လက်ရှိနေတာတော့ဒီနေ့ထိပေါ့နော်19ရက်နေ့ထိကကျွန်တော်တို့စီမားတာပုံမှန်တကြံရုံးမရဖြစ်နေတဲ့ကြောင့်မို့လို့လူတွေတော့များများပြန်မထွက်ကြဘူးပေါ့နော်။ဒါလည်းပဲကျွန်တော်တို့ကစောင့်ကြည့်ရမှာတော့ဒီလကုခြေတစ်ပတ်ပေါ့နော်။ဧပြီလကုဒီစောင့်ကြည့်ဖို့တို့တာပေါ့နော်။နောက်တစ်ခုသတိထားမှာကျွန်တော်လက်ရှိဆိုရင်ဘိုးကနေတော့ချုပ်မိတ်ကြီးရောထုတ်ပြီးတယ်။ဆန်ဆန်တိုင်းနဲ့ပြန်စုပါထုတ်ပြီးများအောင်ရှိမှာတော့ကွာလက်တွေရှိတော့ဒီနေရာနဲ့ဒီနေရာကြားမှာရက်ွက်ကြည့်အောင်ဆွေးနွေးနေဒီအခြေခံလူတွေကနေပြီးစင်ကာပြီးရှုံးတာတွေကဆုံးဖြတ်ကြတော့နော်။အဲ့တော့အဲ့အလေးတော့ကျွန်တော်ပြန်ပြီးသတိထားဖို့တော့လူတွေတော့မြင်တာပေါ့နော်။ဒီကျွန်တော်ဖြစ်နိုင်တော့ဒီဘုံရှင်နေတဲ့သားတဲ့နိုင်ငံရဲ့တွေထုတ်ပေးနိုင်လို့ပူခေါင်းတယ်
။လူတို့ကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုလူတွေအိမ်ထဲမှာပဲနေဖို့ညွှန်ကြားချက်ရက်တဲ့ဧပြီလ20ရက်နေ့အတွက်သူစိုးရိမ်မိနေတယ်လို့ပြောပါတယ်
။အခုဆိုလည်းကျွန်တော်စပြီးထွေးတဲ့နောက်3ပတ်လောက်မှာဆရာကျော်ဆိုတာတော့ဖေးကြတာကတော့ကနေသူ local transmission ပေါ့နော်။အဲ့ဒါကတော့လည်းမသိသေးတာပေါ့။ဒါလို့ဒီနောက်2ပတ်လောက်မှာတော့အများကြီးထပ်ပြီးတော့ပြလာနိုင်ပြီလေကျေရောဟိုယူစားနေရောအဲအဲ့ထက်မှကိုမပေါအောင်ဗတ်နိုင်ခြင်းကိုလူသေးချင်းတူးချင်းရပဲတောင်းယူပြီးဆောင်ရမယ်လို့ထင်နေဒီတစ်ခါတော့ဘယ်မနေ့ပြန်ဆိုလို့ရှိရင်လုပ်ငန်းဝင်တချို့တွေလည်းပြန်ပြီးဝင်ကြဖို့ရှိတာပေါ့နော်ဒါမှမဟုတ်ဌာနနဲ့အစိုးရရဲ့ဉာဏ်ကြည့်လို့တိတိကျကျတိုင်းနာပြီးအပြင်ဆက်မှတောင်းရင်ဆိုတော့ဒါ local transmission ပြကနေတဲ့ကူးစက်ဒီကိစ္စတော့အများကြီးဖြစ်လာနေတာပေါ့ကားပေါ်နေတော့ဒါကြောင့်မို့လူတိုင်းလူတိုင်းတူးချင်းကိုယ်ပါအဲစေဟုံးလောက်တောင်းဒါလည်းဒီစင်ကြားရတဲ့အတိုင်းလို့တိုင်းနာဖြေကြပါလေအကြံပြုအောင်ပါနော
်ကိုဗစ်ကရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာညမထွက်ရအမိန့်လေးလူစုလူဝေးမလုပ်ဖို့အမိန့်ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်တော်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျမကခွာညိုပါရှင်။အခုဆက်ပြီးရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားမှာအရက်သားတွေထိခိုက်တိုက်ကြရတဲ့အထိအရှိန်မြင့်နေတဲ့တိုက်ပွဲတွေအဆုံးသတ်ကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့အကြောင်း VOA သတင်းတောက်လီဆာရှလိုင်းစစ်စားလန်နိုင်ငံဂျနီဗာမြို့ကနေပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်။လွန်ခဲ့တဲ့နှစ်လအတွင်းမြန်မာနိုင်ငံကနေထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကဒါဇင်နဲ့ချီပီပင်လယ်ပြင်မှာတေဆုံးခဲ့ကြရသလိုယာနဲ့ချီပီတောင်တင်နေကြရတဲ့အဖြစ်တွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲလက်နက်ကင်ပြိပခါတွေလည်းဆက်ပြီးတော့ဖြစ်နေတာပါပင်လယ်ပြင်မှာတေဆုံးခဲ့ကြရတဲ့သူတွေဟာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကင်အဖွဲ့တို့ကြားကတိုက်ပွဲတွေနဲ့တော့ဓာတ်ရိုက်ဆက်နွယ်နေတာမျိုးမဟုတ်ပါဘူးဒါပေမဲ့လို့နှစ်ပေါင်းများစွာလက်နက်ကိုင်ပုတ်ခတ်မှုတွေဟာလူနည်းစုတွေပေါ်မှာခွဲခြားဆက်ဆံမှုနဲ့ဖိနှိပ်မှုတွေကိုစတင်တော်လှန်တဲ့လှုပ်ရက်အဖြစ်နဲ့လည်းအကဲခတ်တွေကရှုမြင်ထားပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးယုံပြောခွင့်ရရူပတ်ကိုဘေးကတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားလက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်နဲ့ဒုကတ်ရမှာရှိနေတဲ့ချင်းပြည်နယ်မှာပါနေထိုင်နေကြတဲ့ရိုဟင်ဂျာချင်းမျိုးဒိုင်းနက်တို့အပြင်တခြားအရက်သားတွေနဲ့တိုင်းရင်းသားလူမျိုးစုတွေထိခိုက်နေရတယ်လို့ပြောပါတယ
် Myanmar's military has been carrying out almost daily air strikes and shelling in populated areas
မလ23ရက်နေ့ကစပြီးလူနေထူရတဲ့နေရာတွေကိုမြန်မာစစ်တပ်ကနေတိုင်းလူလူလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အနည်းဆုံး32ယောက်သေဆုံးခဲ့ပြီး81ယောက်ဒဏ်ရာရခဲ့ပါတယ်ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးတွေပါသူတို့ဟာကြောင်းတွေနဲ့အိမ်တွေကိုလည်းမိရှုဖျက်ဆီးခဲ့ကြပါတယ်လို့ပြောပါတယ်။ဒါအပြင်အခုလို COVID-19 ကပ္ပကတ်ရောဂါပြီးကြာရောက်နေတဲ့အချိန်မှာတကမ္ဘာလုံးကတိုက်ပွဲမှန်သမျှရပ်ထားပေးကြဖို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြစ်တာရက်ခံချက်ကိုလည်းနှစ်ဖက်စလုံးကမတိကျွတ်ပြုနေခဲ့ကြတဲ့အကြောင်းမစ္စတာကိုဘေးကပြောပါတယ်။လက်နက်ကန်ပြိပခါတွေနဲ့ရင်ဆိုင်နေရချိန်မှာပြီးခဲ့တဲ့နှစ်ဇွန်လကစလို့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်ကိုကူမှာအစိုးရကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာကလည်းအခြေအနေကိုပိုဆိုးစေခဲ့တယ်လို့ပြောခွင့်ရသူကသတိပေးထားပါဗျ
This blackout has greatly hampered the availability of reliable public information
အဆက်သွယ်ဖြတ်တောက်ထားတဲ့အတွက်အများပြည်သူသိတင်သိတိုက်တဲ့တကူရေးတန့်ရှင်းရေးလူစုလူဝေးရှောင်ပြီးလူခွဲနေကြဖို့နဲ့ရောဂါကာကွယ်တားဆီးရေးအတွက်ထုတ်ပြန်ထားတဲ့တခြားစည်းကမ်းတွေကိုသိရှိနိုင်ဖို့အကြီးအကျယ်အဟန့်တာဖြစ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလည်းအလားတူပဲကော့ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအင်တာနက်အဆက်အသွယ်တွေကိုကန့်သတ်တာတွေရှိပါတယ်လို့သူကပြောသွားခဲ့တာပါအင်တာနက်ဆက်သွယ်မှုတွေပိတ်ထားတာကိုမြန်မာအစိုးရကချက်ချင်းပြန်ဖွင့်ပေးဖို့နဲ့ပြည်ပကဒဏ်ကိုခံစားနေကြရတဲ့ဒေသတွေမှာလူသားချင်းစာနာထောက်ထားမှုအထောက်ပံ့တွေပေးနိုင်အောင်ခွင့်ပြုဖို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတောင်းဆိုထားပါတယ်လိုက်နာဆောင်ရွက်ဖို့ပြက်ကွက်မယ်ဆိုရင်တော့ပြိပက္ခဖြစ်ရာဒေသတွေမှာအရက်သားတွေအတိဒုက္ခရောက်နေတဲ့အခြေအနေပိုဆိုးလာမှာဖြစ်တယ်လို့အင်မတန်ဆိုးရွားပြင်းထန်တဲ့ COVID-19 ကပ်ရောဂါကိုတိုက်ဖြတ်ဟန်တာရမှာအဟန့်တာဖြစ်စေလိမ့်မယ်လို့လည်းမစ္စတာကိုဘေးကသတိပေးထားပါတယ်ရှင်ကျမခွာညိုပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်တော်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jo Ru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ လာပြီးတော့ဖိတ်တန်းပေးတဲ့အတွက်ဟိုတချမ်းဒင်းချိုင်းကိုလည်းကြောက်ခွန်ကြောင်ကျေးဇူးအများကြီးတင်ပါတယ်အခုမြန်မာနိုင်ငံမှာပေါ့နော်တရုတ်ကရင်းနှီးမြှုပ်နှံမှုကြီးအများကြီးလုပ်နေပါတယ်တုံးနေတာဆိုတော့ဒီထက်မှမှကချင်ဒေသမှာပေါ့နော်ဟိုကချင်ဒေသကံပြည်သူတွေကတော်တော်လေးကိုစိုးရိမ်နေတယ်လို့သိရပါတယ်ဆိုတော့ဘယ်အကြောင်းအရာတွေမှာလဲအဓိကစိုးရိမ်နေတာလဲပထမပြောပြပေးပါဒီတရုတ်ရဲ့ရင်းနှီးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်အာနံပါတ်1ပြောရမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနဲ့တရုတ်မြန်မာစီးပွားဆင်ကြံဆိုတဲ့ကန္တာထဲကလုပ်ငန်းတွေတော်တော်များများဟာကျမတို့ကချင်ပြည်သူတွေဘယ်နေရာမှာဘာလုပ်မလဲဆိုတာမသိတဲ့အတွက်ကြောင့်မလို့ပထမဦးဆုံးပူပန်ကြပါတယ်အဲ့ဒီထက်မှမှအခုလောလောဆယ်သိရှိထားတဲ့သတင်းချက်လက်တွေအရဆိုလို့ရှိရင်ကျမတို့ဒီလမ်းပန်းဆက်သွယ်ရေးစီမံကိန်းတွေရှိတယ်နောက်တစ်ခုကတော့ဒီစီးပွားရေးစုံတွေရှိတယ်ဒီနှစ်ခုကိုအဓိကထားပြီးပူပန်ကြပါတယ်အဲ့တော့အဲ့ပိုဆိုးတာကအရင်တုန်းကလက်ကျန်ဖြစ်နေတဲ့ဒီ pending ဖြစ်နေတဲ့ဒီမြေဆုံဆယ်စီမံကိန်းကိုလည်းဆက်လက်လှုပ်ဆောင်မှာကိုစိုးရိမ်ပူပန်ကြပါတယ်ရှင
်။ဟုတ်ကဲ့ပါ။ဆိုတော့အဓိကတော့မြေဆုံဆယ်စီမံကိန်းကိုစိတ်ပူကြတာပေါ့နော်။ဒါပေမဲ့တရုတ်ကရင်းနှီးမြှုပ်နှံမှုတွေကသူအကောင်လုံးကိုဖြန့်ပြီးလုပ်နေတာပါ။ဆိုးဆိုးကပြောတဲ့ဒီစီးပွားရေးဆင်းချမ်းလမ်းပေါ့နော်။စီးပွားရေးဆင်းချမ်းလမ်းမှာကချင်ဒေသတွေမှာထိခိုက်မှုတွေတော်တော်များပါလား။ပထမဆုံးပေါ့နော်လမ်းပန်းဆက်သွင်းနေဆက်ပြီးတော့ဆိုပြောပြပေးပါဦးတော့။
အဲ့တော့လမ်းပန်းဆက်သွယ်ရေးထဲမှာအခုစီးပွားဆင်ကြံလမ်းထဲမှာဘလောက်တိုင်းတာထိပါမလဲဆိုတော့တည်င်းအရက်အချက်လက်တွေကအပြည့်အစုံမရရှိသေးဘူးရှင်အဲ့တော့လောလောဆယ်ကျမတို့တိချားတယောက်တလောက်ဆိုလို့ရှိရင်တော့ဒီကမ်ပိုက်ဒီဘက်ကနေမြစ်ချနာကိုရောက်မယ်ပြီးလို့ရှိရင်တော့မြစ်ချနာကနေပြီးတော့ဒီအနောက်ဘက်ကိုဖြတ်တဲ့လမ်းကြောင်းလည်းဖြစ်လာနိုင်တယ်ဘာဖြစ်လို့လဲဆိုရင်တော့ဒီကချင်ဒေသဟာမြစ်ချနာနေရာဟာဒီအိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကိုအတူဆုံးကုန်းလမ်းနဲ့ဖြတ်ပြီးကုန်းတွေကူးတာနိုင်တဲ့ကုန်းလမ်းဖြစ်တယ်ရှင်အဲပြီးလို့ရှိရင်ဒုတိယကတော့ပမောနေရာဖြစ်တယ်ပေါ့အဲ့မှာယထာလမ်းကားလမ်းနဲ့ရေချောင်းလမ်းနဲ့ပါမှာပါခုလောလောဆယ်ဒီရေကားလမ်းလို့ပြောတဲ့အခါမှာအခုကျမတို့ဗမောခရိုင်မှာဆိုရင်ဒီမန်စီမြို့နယ်ထဲမှာမနေ့ကနေရက်လောက်ပဲတူသေးတဲ့အချိန်မှာဒီလမ်းဖောက်လို့မှုဟာဒီ34ပေကျေတဲ့လမ်းဟာပြုတ်ရက်ဒီအဲစီးပွားရေးစုံတစ်ခုဖြစ်တဲ့မူစဲအချိကိုဆက်သွယ်ဖို့အတွက်လုပ်နေတယ်ဆိုတာသိရတယ်ဒီရွာသားတွေအနေနဲ့လုံးဝသတင်းချက်လက်မရပဲနဲ့ back four တွေတခါလဲဝင်ပြီးတော့မှဒီတက်မတော်ကနေဦးဆောင်ပြီးတော့မှ engineer တက်ကနေဦးဆောင်ပြီးတော့မှဒီဟာဖောက်လို့တာဖြစ်တဲ့အတွက်ကြောင့်မို့လို့အာညာလဲညာဆန်နေသို့တော်လဲရွာသားတွေကသတင်းချက်လက်လည်းမသိရဘူးပြီးတော့တို့ရဲ့မြေပွက်တွေဟာတို့ရဲ့ရှေ့မှာပဲချက်ချင်းတူးဖို့သွားတဲ့အခါမှာတော်တော်လေးကိုချိခိုက်ဖို့အတွက်ရှိပါတယ်အဲ့မှာတရွာလုံးရဲ့လေပွက်တွေပါသွားနိုင်တယ်ပြီးတော့တတိကျူလန်ချန်နေလည်းပါသွားနိုင်တယ်ဦးအိမ်လေးလည်းပါသွားနိုင်ကောင်းပါသွားနိုင်တယ်သို့တော်လဲဘယ်လမ်းကြောင်းဖြတ်မယ်ဆိုတာလည်းမသိရတဲ့အခါကျတော့မဖောက်သေးတဲ့နေရာအတွက်ပူဆိုးရင်တာပေါ့
ဒီလမ်းပန်းဆက်သွယ်ရေးကတော့ data တွေဖွံ့ဖြိုးဖို့အများကြီးအရေးပါတာပေါ့နော်ဒါပေမဲ့ဒီလိုလမ်းဖောက်တဲ့နေရာမှာ data ကံလူတွေတိဖို့တော့လိုတာပေါ့ဟုတ်တယ်မလား
ဟုတ်ပါတယ်ရှင်ဒီဟ
ိုနေရာမှာဖောက်မယ်ဘာတွေလုပ်မယ်ဘယ်တိုင်းတာတိပြည့်စုံမယ်ဆိုတော့မသိဘဲနဲ့လုပ်တော့ဒါတရုတ်အခုကခုနကစစ်တပ်ကလုပ်သွားပြောတယ်တရုတ်စီးပွားရေးဒီလမ်းနဲ့စီးပွားရေးဆင်ကြံလမ်းနဲ့ဘာများဘာများပတ်သက်နေပါလဲ
အဲ့တော့အကြီးအကဲကတော့ဒီစီးပွားရေးဆင်ကြံလမ်းစီးပွားရေးဆင်ကြံရဲ့အကြီးအကဲဒီဆက်သွယ်ရေးလုပ်ငန်းဖြစ်တဲ့ဒီ AIOD corridor ပေါ့ဒါနဲ့ဒီမူဆယ်ဘက်ကရှိနေတဲ့ဒီစီးပွားရေးစုံတွေကိုဆက်သွယ်ပေးဖို့လမ်းဖြစ်တယ်ပေါ့အဲ့တော့ဆက်သွယ်ဖို့အတွက်ချိတ်ဆက်နေတယ်လို့ယူဆရတယ်ပေါ့လောလောဆယ်တို့သွားနေတဲ့မြေပုံအရာတိုးတော်လဲဒါနဲ့ပတ်သက်ပြီးသတင်းချက်လက်တွေကိုတော့အကြီးအကဲကျမတို့ဘယ်အင်တာနက်ဘယ် website မှာမှဘယ်ဌာနမှာမှတောင်းယူလို့မရတဲ့အခါပုံပြီးမှအခက်အခဲရှိပါတယ်နောက်ခါကျတော့ဒီ data ခံလွတ်တော်ကိုယ်စားလှယ်တွေကိုသွားမိတဲ့အခါမှာလဲလွတ်တော်ကိုယ်စားလှယ်တွေကလည်းဒီတပိုင်းတပိုင်းကလေးတွေပဲရှိပြီးတို့စီမှာဒီလမ်းကြောင်းဟာဘယ်လောက်ထိဆက်သွားမလဲဘယ်လောက်ထိထိခိုက်မလဲဘသူတွေကဘာကိုရောင်းဝယ်ကူးကြမ်းရောင်းဝယ်မှာလဲပြီးတော့ data ခံနေစီမှာဘယ်လိုထိခိုက်မလဲဆိုတာမစဉ်းစားကြသေးတဲ့အချိန်မှာအဒီအကောင့်ထဲပုံမှုကချက်ချင်းဝင်လာတာဖြစ်တယ်။နောက်ဒုတိယတစ်ခုကတော့ဒီလမ်းလို့ပြောတဲ့အခါမှာရေချောင်းလမ်းလည်းပါဝင်ပါတယ်။ရေချောင်းလမ်းကကျတော့ဒီ AWD မြစ်ကိုအသုံးချပြီးတရုတ်နိုင်ငံကကုန်စီတွေကိုဒီပင်လယ်ဝအထိပို့ဆောင်မှုအတွက်ဖြစ်တယ်လို့သိရတယ်။အဲ့တော့ဒီ AWD မြစ်ချောင်းဟာလောလောဆယ်ဒီနွေရာသီမှာဆိုရင်ဒါတော်တော်လေးကိုရေတိမ်ပါတယ်။မွေးရာသီမှာကျတော့ဒီရေကအများကြီးကဘာတွေကိုတိုက်စားနေပြန်တယ်ပေါ့။အဲ့တော့ဒီရေကိုဒီအမြဲတမ်းဒီကုန်းစီကုန်းတန်းတဲဆောင်လို့ရအောင်ပြည့်ပြည့်မုံမှန်ဖို့အတွက်ဆိုရင်ရေချောင်းကိုဘယ်လိုထိမ့်သိမ့်မလဲဒါဟာတဘာဝပတ်ဝန်းကျင်ကိုဘယ်လိုထိမလဲပြည့်မြကံပေးကကြီးရွာကြီးမြို့နယ်တွေကိုဘယ်လိုထိခိုက်မလဲပြည့်တော့ဒီမှာဟာမိုနီဖြစ်နေတဲ့ဒီအဲတဟစာတဖြစ်နေတဲ့ဒီအဲမြေချောင်းတချောက်ကိုအမိပြုတ်ပြီးမှစိုက်ပျိုးနေတဲ့နေရာတွေကိုဘယ်လိုထိခိုက်မလဲဆိုတာမသိနိုင်သေးဘူးရှင်။ဒါကြောင့်မို့လို့စိုးရိမ်မှုဖြစ်ပါတယ်။ထို့နည်းတူဆိုတာဒီယထာလမ်းကလည်းဘယ်နေရာတွေကိုဘယ်လိုဖောက်သွားမလဲဆိုတာမသိတဲ့အခါကျတော့ ဖောက်မယ်လို့နေပြီးတော့မှဆွေးနွေးတယ်လို့ကြားပေမဲ့ကျမတို့ဟိုမှာကြတော့လက်တွေမှာဘယ်သူတွေထိခိုက်မလဲဆိုတာအတိအကျမသိရသေးဘူးရှင
်။ဟုတ်ကဲ့ဆိုတော့လမ်းပန်းဆက်သွယ်ရေးအတွက်ဒေသခံများကြိုးဆိုပေမဲ့သူတို့သိချင်တယ်ပေါ့နော်ဒီဘာတွေလုပ်မယ်ဆိုတာကိုအကုန်လုံးသူတို့ချပြရစီချင်တယ်။အခုကလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ကမသိသေးဘူးဆိုတော့ဟိုစိုးရိမ်မယ်ဆိုလဲစိုးရိမ်ချင်ပေါ့နော
်။
နောက်ဒီတဲအခုလမ်းပန်းဆက်သွယ်ရေးပြီးတော့ဒီဟိုရင်းပေါ့နော်အဓိကဒီမြေဆောင်ဆယ်စီမံကိန်းပေါ့ဒီရက်ရက်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုကချင်ဒေတာကံဒီပေါ့နော်အဖွဲ့အစည်းတွေကလည်းအကုန်ဟိုဟာအခုတရုတ်သမ္မတရှီကျင်းပင်ကိုစာရေးပေးပို့ပြီးတော့ဒါလေးအပိတိုင်ရက်ဆိုင်ဖို့ဆိုတော့ဟိုပြောနေကြပါတယ်ဆိုတော့ဒီမြေဆောင်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုတည်းကရင်းမဲ့ဟိုပေါ့နော်ဒေတာကံတွေစိတ်ပူနေတာနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ဒီတာခံနေတယ်မကဘူးတနိုင်ငံလုံးစိတ်ပူနေတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင် DEAWD ဟာမြန်မာနိုင်ငံရဲ့တခုတည်းသောမြစ်မာကြီးပြီးတော့ EAWD မြစ်ဝမ်းဒေသလို့ပြောလို့ရှိရင်မြန်မာနိုင်ငံမြေပုံရဲ့65ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီ65ရာခိုင်နှုန်းစလုံးထိခိုက်ဖို့အတွက်ရှိပါတယ်။ဘာဖြစ်လို့လဲဆိုရင် EAWD မြစ်ဆုံတခုခုဖြစ်သွားသည်ရှိတော့ဒါပြတ်သွားနိုင်တယ်။ပြီးတော့ဒီဥစ္စာဟာလည်းပဲဒီမြန်မာနိုင်ငံရဲ့ရက်စစ်လိုအပ်ချက်တွေမဟုတ်ပဲနဲ့ပြုတ်နိုင်ငံရဲ့စီးပွားရေးနှိမ့်နှုန်းနာမှုအတွက်အသုံးချတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံအတွက်သာလိုအပ်မယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့ဒီမြင့်ငယ်ချောင်းငယ်တွေစီကနေပြီးတော့ရရှိတဲ့ဒီလက်စစ်တွေဟာကျမတို့အတွက်ဖူးလုံပါတယ်။ဥမာကချင်ပြည်နယ်ဆိုရင်တခုတည်းသောဒီလက်စစ်ပူရှာနေတဲ့ပြည်နယ်ဖြစ်တယ်။သို့တော်လည်းပဲကျမတို့လက်စစ်မီးမလင်းတာဟာဒီဓာတ်တိုင်တွေဓာတ်အပိလိုင်းတွေကိုမဆွဲနိုင်တဲ့အတွက်ကြောင့်မို့လို့မီးမလင်းတာသာဖြစ်တယ်ပေါ့။အခုလောလောဆယ်တော့ဒီတာပိန်ကရေအားရက်စစ်ကကိုတော့ဒီမြစ်ဒီအဲ grid tag ကို national grid tag ကိုချက်တည်လို့ပြောတယ်ပေါ့နော်။တို့တော့လည်းပဲဒီအမျိုးတနိုင်ငံလုံးကိုဖြန့်ချိဖို့အတွက်ဆိုရင်တာပိန်လိုတော့မဟုတ်အဲ့ဒီထက်ငယ်တဲ့မြင့်ငယ်ချောင်းငယ်တွေဆီကနေထုတ်တာနဲ့တော့ကျမတို့ကောင်းကောင်းမွန်မွန်ထုတ်ကုန်အတွက်ပါလုံလောက်ပါတယ်။အဲ့တော့ EAWD ကိုမချိဘူးပြီးလို့ရှိရင်တော့ EAWD မြစ်ဆုံနဲ့ဒီ EAWD corridor တစ်ခုလုံးကိုကျမတို့ဆောင်ကြည့်ဖို့လိုအပ်တယ်တနိုင်ငံလုံးရဲ့အသက်သွေးကြောဖြစ်တဲ့အတွက်ကြောင့်ပါ။
ဟုတ်ကဲ့ပါအခုဟိုလည်းပေါ့နော်ဒီလမ်းပန်းဆက်သွယ်ရေးရောအခုရေရက်စိတ်ခန္ဓာမှာရောကချင်လူလူကအခေါ်တနိုင်ငံလုံးတက်ပါဆွေးနေရတယ်ပေါ့နော်ဆရာနောက်တစ်ခုကဒီတရုတ်ကရင်းနှီးမြှုပ်နှံမှုတွေလည်းမှာအဓိကကသူကစီးပွားရေးဇုံတွေလုပ်ဖို့ပါပါတယ်ဒီထဲမှာဆိုလို့ရှိရင်ဟိုကမ်ပိုင်းတီးနောက်စီးပွားရေးဇုံနဲ့နောက်ဟိုပါနော်မြစ်ချီနာစီးပွားရေးဇုံပေါ့ဆရာဒီစီးပွားရေးဇုံတစ်ခုကအဓိကဒီမြစ်ချီနာဒီကချင်ပြည်နယ်ထဲမှာအခြေချပါပါဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဘလောက်ပူပန်မှုတွေဟိုရှိနေရပါလဲပြောပြပါဆီ
စီးပွားရေးဆောင်တွေမှာလည်းအခုချိန်မှာတော့ဘလောက်မြေကအကွက်အကျဲကိုထိခိုက်မလဲဆိုတာကိုလည်းသိပါပြီသို့တော်လည်းပဲတခြားသောလုပ်ငန်းတွေနဲ့တန်းတူပဲဒီဟာကိုပြန်လည်ပြီးတော့မှဒီဒေတာခံတွေကိုယောကြည်ပေးတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့ယောကြည်ပေးမလဲဘယ်လိုနေရာမျိုးမှာရွှေ့ပြောင်းပေးမလဲပြီးရင်တို့ရဲ့အလုတ်တိုင်းတက်မွေးဝမ်းကြောင်းကိုဘယ်လိုတာဝန်ယူပေးမလဲဆိုတာလုံးဝမပေါ်ပါဘူးမသိရပါဘူးနောက်ပြီးတော့မှဒီစီးပွားရေးဆောင်တွေနဲ့ပတ်သက်ပြီးတော့မှဒီတဘာဝပတ်ဝန်းကျင်ရရောပြီးရင်လူမှုရေးအရထိခိုက်မှုတွေကိုကြိုတင်ဆန်းစစ်ရမယ့်ဒီ EIA SIA process တွေကိုလုပ်ထားသလားမလုပ်ထားသလားဆိုတာလည်းကျမတို့မသိရဘူးပေါ့ဒီလိုတရင်ချက်လက်တွေမသိရတဲ့အခါပို့ပြီးစိုးရိမ်ပူပန်ပါတယ်ပြီးရင်တော့ဒီနေရာမှာရှိနေတဲ့လူတွေဒီအိမ်ထောင်ထိခိုက်နေတာသူတိုင်းအကုန်လုံးဟာဒီနေနာမှုကနေဒီပြန်လဲကာဗာဖြစ်နိုင်မဲ့ပြန်လဲလှုပ်ရှားသွားလာနေထိုင်နိုင်ဖို့အတွက်လူတန်းစိတ်နေနိုင်ဖို့အတွက်ပြန်လဲရီကာဗာဖြစ်မလားဆိုတာလည်းမသိရဘူးပေါ့အဲ့တော့တင်းနိုင်ရောကြီးပဲပေးတယ်ဆိုရင်မြေကြီးကိုဘယ်လိုလုပ်မှာလဲဒီမြေကိုတို့အနေနဲ့ဒီရောကြီးနဲ့ဒီလောက်ပမာဏမြေကိုလည်းပြန်မဝယ်နိုင်ဘူးနောက်တစ်ခုကတော့အသက်မွေးဝမ်းကြောင်းဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံသားတော်တော်များများဟာဆက်ရုံအလုပ်ယုံနေမှာဒီအလုပ်လုပ်တဲ့ delay မရှိဘူးအပုံလုံးတောတူတောင်သားတွေကမြေကြီးမှာပဲလုပ်ကင်စားတော့တာဖြစ်တယ်အဲ့တော့ဒီမြေယာတွေဆုံးရှုံးသွားတာဒီစီးပွားဆက်မှုစုံတွေစီးပွားရေးစုံတွေဆုံးရှုံးသွားပြီမဲ့တို့တွေဟာဒီတို့လုပ်ထားတဲ့ဒီတိဆောက်မဲ့ဆက်မှုစုံတွေမှာအလုပ်ကင်ရရှိဖို့ဆိုတာမလွယ်ဘူးပါဘူးတော်တော်များများတရုတ်နိုင်ငံရဲ့စီမံကိန်းတွေအကုန်လုံးဟာတရုတ်လုပ်သားတွေနဲ့ပဲလဲပတ်တာပဲဖြစ်တယ်ပေါ့လမ်းဖောက်တာကအစအလုပ်ကြောင်းကအစတရုတ်နိုင်ငံလုပ်သားတွေကိုပဲအသုံးပြုတယ်ဒါကြောင့်မို့လို့ဒီအလုပ်ကင်ပေါ်ထုတ်ဖို့အတွက်လို့ပြောတယ်မြန်မာနိုင်ငံသားတွေအလုပ်ကင်ရရှိမှာတော့မဟုတ်ဘူးလို့ယူဆတယ်ရှင့်အဲ့တော့ဒီလိုပြဿနာတွေနောက်ပြီးတို့ရေရှည်ဆိုက်ပျိုးရေးပဲလုပ်တတ်တဲ့လူတွေဟာနောက်ထပ်ဒီနေရာတစ်ကိုပြောင်းထိုင်အောင်ဘာသွားလုပ်စားမလဲညီမရှိတော့ဘူးဆိုတဲ့အခြေအနေမျိုးမှာအခက်အခဲအများကြီးရှိပါလိမ့်မယ
်ဟုတ်ကဲ့
ဒါကိုလည်းစိုးရိမ်ကြပါလေ
ဟုတ်ကဲ့ပါဆိုတော့စီးပွားရေးဆောင်အတွက်လည်းစိတ်ပူရတာပေါ့နော်ဒါပေမဲ့နောက်တစ်ခုကကျွန်မသိနေတာဒီတရုတ်ကဒီဟိုတတ်တူတူဖို့ရေးလုပ်ငန်းတွေမှာပေါ့နော်ဒီနေရာတွေမှာလည်းမြန်မာအစိုးရနဲ့ဒီစာချုပ်တွေချုပ်ဆိုမှုတွေလုပ်နေပါတယ်ဆိုတော့အဲ့ဒီထဲမှာမှဟိုအပိုင်း၃ပိုင်းခွဲပြီးတော့ဟိုပေါ့နော်ဒါဟိုကတော့ခေါင်းဆောင်လည်းလည်းပြောပြပေးပါပထမဆုံးအပိုင်းကတော့ဒီဟိုကျောက်စိမ်းအပိုင်းပေါ့နော်ကျောက်စိမ်းဒီဟိုကျောက်စိမ်းနဲ့နောက်တစ်ခုကဒီဟိုအဓိကတော့ဖားကံပေါ့နော်
ဟုတ်ကဲ့ပျ
က်စီးနေလာတယ်ဒီနေရာလေးကိုပထမဆုံးစပြောပေးပါဒီတက်တူတူခေါ်ရင်းနဲ့ပတ်သက်ပြီးတော့
အဲ့တော့တက်တူတူခေါ်ရင်းမှာကျမတို့ကုမ္ပဏီများများမှာပေါ့နော်ဒီအမ်ဒီ beneficiary ownership လို့ပြောတဲ့ဒီနောက်ပိုင်းနောက်ွယ်ရနေပြီးတော့အမှန်တကယ်ပိုင်းသူဟာဘသူတွေလဲဆိုတာကျမတို့မသိနိုင်ဘူးပေါ့အဲ့တော့လောလောဆယ်ကျမတို့ရဲ့ဒီတင်းချက်လက်တော်တော်များများအရာဆိုလို့ရှိရင်တက်တည်ပြနေတာကတော့တချို့တွေကမြန်မာနိုင်ငံသားနာမည်နဲ့ခံပြီးတော့မှကုမ္ပဏီတွေကိုဒီမှာတူဖော်နေတယ်သို့တော်လည်းပဲအမှန်တကယ်ပိုင်းရှင်တွေတယုံများဖြစ်တယ်ပေါ့ဒါကြောင့်မလို့ဒီကြောက်စိမ့်မြေမှာပဲတရုတ်ဒီစာတန်းတွေကိုဘယ်နာတွေကိုတွားထောင်ပြီးတော့မှဓာတ်ပုံရိုက်ဖို့စူးစမ်းတဲ့အခြေအနေလည်းရှိခဲ့တယ်ပေါ့ဒါပေမဲ့တရားဥပဒေအရဆိုရင်တော့ဒါကိုခွင့်မပြုဘူးမြန်မာနိုင်ငံသားပဲဖြစ်ရမယ်လို့ပြောထားတယ်သို့တော်လည်းပဲဒီလိုမျိုးမြန်မာနိုင်ငံသားတယောက်ယောက်ရဲ့နာမည်ခန့်နဲ့ဝင်နေတာတွေလည်းအများကြီးရှိနိုင်တယ်ပေါ့ရှိလည်းရှိနေတယ်နောက်အဲ့လိုမျိုးလုပ်တဲ့အခါမှာကျမတို့ကဒီကြောက်စိမ့်ကိုတူးဖော်တာကနေပြီးတော့မှကုံချားကနေတွင်းဝါကနေပြီးကုံချောစဒီသုံးဆွဲသူတွေအထိလက်ထဲရောက်ဖို့လို့ပြောတဲ့အခါမှာတော်တော်များများတော့ဒီကြောက်စိမ့်တွေဟာမောင်ခုဈေးခွဲကနေပဲတွားတယ်ဒါဟာမောင်ခုဈေးခွဲလို့ပြောလိုက်လို့ရှိရင်ဒါတွေဟာဒီကြောက်စိမ့်မောင်ခုထွက်တာနဲ့တပြိုင်နက်မွေးဈေးဝါတွေကလည်းအများကြီးပြောင်းဝင်လာတာလည်းပြန်ရှိတယ်ပေါ့နေဆက်ကနေတစ်ဆင့်ပြောင်းဝင်တာလည်းရှိနေတယ်အဲ့တော့ဒီကြောက်စိမ့်နေရာမှာထိခိုက်နေတာမှုဟာတဘာဝတရားစာရထိခိုက်တယ်လူတွေရဲ့ဒီအဲ social life for ဒီအဲလူမှုရေးရထိခိုက်နေတာမှုတွေအများကြီးရှိတယ်ပြီးရင်ဒီအဲဒူးစရိုက်အားလုံးလည်းဒီကြောက်စိမ့်နေမြေမှာဖြစ်တယ်ပေါ့အဓိကအထင်ရှားဆုံးလောလောဆယ်ကတော့ဒီတဘာဝတဒီအဲပတ်ဝန်းကျင်ထိခိုက်မှုပေါ့မြေပြိုတယ်တစ်နှစ်တစ်နှစ်မှာလူများစွာသေတယ်ပြီးရင်ဒူးဖော်တဲ့စနစ်ကလည်းအဲစနစ်တကျဒီထိခိုက်နေတာမှုမရှိအောင်ကာကွယ်မှုမလုပ်ထားဘူးပြီးရင်လှုပ်သားတဲ့အားလုံးဟာပြန်ကြလှုပ်သားတွေဖြစ်တဲ့အတွက်ကြောင့်အာမခံချက်မပေးထားတဲ့အခါကျနစ်နာပြီးတည်ဆုံးပြီဆိုရင်လည်းပဲရော်ကျဲဟာထိုက်တန်တော့မရဘူးတချို့ဆိုရင်ဘယ်နှရောက်သွားလို့တည်လာရှင်လာတော့မသိရဘူးပေါ့ဒီပြဿနာတွေအများကြီးရှိနေပါတယ်ဒါကလည်းတရုတ်ကအဓိကဝယ်ယူတဲ့ကုန်စည်ဖြစ်နေတယ်ပေါ့နောက်တစ်ခုကတော့ဒီဟာ zero budget ဆိုတာနဲ့လည်းပြန်ချိတ်ဆက်တယ်မြန်မာနိုင်ငံကတရုတ်ဒီကြောက်စိမ့်ကိုအချောထည့်ထုတ်လုပ်တာအင်မတန်နည်းပါတယ်ကျင်းမြန်မာနိုင်ငံကထက်တမကြောက်စိမ့်တွေဟာတရုတ်ကိုထွက်သွားပြီးတော့မှတရုတ်ကနေကုံချောအနေနဲ့ပြောင်းဝင်နေပါတယ်အခုဒီကျမတို့ဗိုလ်ချုပ်စည်းစည်းကွက်မှာကြည့်မယ်ဆိုရင်တော့65ရာခိုင်နှုန်းလောက်တော့ကုံချောတွေဟာတရုတ်ကနေပြောင်းဝင်တာကိုရောင်းနေတယ်လို့သိရပါတယ်ပေါ့အဲ့ခါကျအတူအစ်စ်မခွဲကြနိုင်တယ်လို့ဒီရာကိုပြန်ပြီးဝယ်ယူဖို့အတွက်တရုတ်ကနေပြီးတော့မှဒီအဲကြောက်စိမ့်ကိုပြပြီးတော့မှဒီ tourism လုပ်ငန်းတွေအများကြီးလုပ်တဲ့အခါမှာလဲ zero budget စနစ်နဲ့ပဲလုပ်တဲ့အခါကျတော့မြန်မာနိုင်ငံကတော့ဒီကြောက်စိမ့်နဲ့ပတ်သက်ပြီးတော့ကျမတို့ဒီအဲဝင်ငွေရမှုမရှိတဲ့အပြင်ထိခိုက်နေတာမှုတွေအများကြီးတည်တည်တပိုင်းနောက်ဆက်တွဲတွေပါပါလာတယ
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုရိုနာကပ်ဘေးအစိုးရရဲ့သတင်းထုတ်ပြန်မှုလုံလောက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရှင
့်။ AB လ16ရက်နေ့စီးနေရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတွေလို့သံသယရှိပြီးစစ်ဆေးခဲ့သူ3200ကျော်ရှိတဲ့အနေနဲ့လူပေါင်း85ယောက်မှာဗိုင်းရပ်စ်ကူးစက်ခံထားတာတွေ့ရပါတယ်။အဲ့ဒီလူတွေတဲကလူ4ယောက်သေဆုံးပြီး2ယောက်ရောဂါပျောက်ကင်းသွားပါပြီ။ဂျန်လူနာတွေကတော့ဆေးရုံအသီးသီးမှာဆေးကုသမှုခံယူနေရပြီးအများစုကရန်ကုန်ဝေဘာကြီးဆေးရုံမှာပါ။နိုင်ငံတကာနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံရဲ့ဗိုင်းရပ်စ်ကပ်ဘေးအန္တရာယ်ကျရောက်မှုအတော်လေးသက်သာနေသေးတာတွေ့နိုင်ပါတယ်။စစ်ဆေးပြီးလူ100မှာပိုးတွေ့သူ 1.6 ယောက်နှုန်းပဲရှိတဲ့အတွက်တရားမှာ49ယောက်ဗိုင်းရပ်စ်တွေ့တဲ့ပြင်သစ်အယောက်20ဗိုင်းရပ်စ်တွေ့တဲ့အမေရိကန်နဲ့စပိန်14ယောက်တွေ့တဲ့အီတလီတို့နဲ့နှိုင်းယှဉ်ရင်အများကြီးနည်းနေသေးသလို12ယောက်တွေ့တဲ့ဖိလစ်ပိုင်15ယောက်တွေ့တဲ့အင်ဒိုနီးရှား6ယောက်တွေ့တဲ့မလေးရှားတို့နဲ့လည်းနှိုင်းယှဉ်ကြည့်နိုင်ပါတယ်။ထိုင်းကတော့မြန်မာနိုင်ငံနဲ့အတူတူဗိုင်းရပ်စ်စစ်ဆေးသူ100မှာ 1.6 ယောက်တွေ့ပါတယ်။ကမ္ဘောဒီးယား၊ဗီယက်နမ်နဲ့လာအိုတို့ကတော့မြန်မာနိုင်ငံထက်အခြေအနေပိုကောင်းတယ်လို့ပြောနိုင်ပါတယ်။လောလောဆယ်မြန်မာနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကယောဂဘေးတွန်းလှန်နေတဲ့အခြေအနေမှာအခက်အခဲပြဿနာတချို့ကြုံနေရသလိုအဲ့ဒီထဲမှာအစိုးရရဲ့သတင်းထုတ်ပြန်မှုပြဿနာမီဒီယာကျင့်ဝတ်ဆိုင်ရာအငင်းပွားမှုပြဿနာတချို့နဲ့လည်းကြုံတွေ့နေရပါတယ်။ခုဒီပတ်အဲ့ဒီပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမပေါ်ပေါက်ခင်ကတည်းကအစိုးရဖွဲ့နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်မှုအပေါ်သတင်းမီဒီယာသမားတွေရောပြည်သူတွေကပါကျေနပ်အားရမှုမရှိခဲ့ပါဘူး။နေ့စဉ်ကူးစက်ခံရသူတေဆုံးသူကောင်းမွန်လာသူတွေကိုအချက်လက်နည်းနည်းနဲ့ထုတ်ပြန်ပါတယ်။နောက်ကျန်းမာရေးဝန်ကြီးဌာနကအကောင့်ထဲဖို့ဆောင်ရွက်နေတာတွေကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတည်ကောင်းစရာတွေပြည်သူတွေလိုက်နာရမယ့်အချက်တွေစတာတွေထုတ်ပြန်ပါတယ်။တကယ်တော့လက်ရှိအချိန်ဟာကက်ယောဂါဘေးဆိုင်လို့တနိုင်ငံလုံးနေအိမ်ထဲမှာပဲနေနေရတဲ့အချိန်မှာ ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာဟာတတိုင်းပြည်လုံးနေပယ်အားလုံးပြည်သူအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်နေတာမို့ပြည်သူတွေဟာသတင်းတွေကိုတီးထက်ပိုသိကျင်ကြပါတယ်။ဒီအတွက်လည်းအချိန်တိုင်းမှာမေးခွန်းတွေရှိနေပြီးမေးလဲမေးကျင်ကြပါတယ်။ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနမှာအဲ့ဒီလိုသတင်းမီဒီယာတွေနဲ့အများပြည်သူမေးတာတွေကိုဖြေကြားပေးမဲ့စနစ်တစ်ခုတည်ဆောက်ထားတာမရှိပါဘူး။ငခိုတုံးကတော့မေးသမျှတွေကိုဒေါက်တာခင်ခင်ကြီးကဖြေကြားပေးပါတယ်။နောက်ပိုင်းဒေါက်တာတာထွန်းကျော်ကိုပြောရေးဆိုခွင့်ရှိသူအနေနဲ့တာဝန်ပေးပြီးနောက်မှာတော့ဘသူမှသူ့ကိုဆက်သွယ်လို့မရတော့ပါဘူး။နောက်တစ်ချက်ကတော့ပြန်ကြားရေးဝန်ကြီးဌာနပါ။ပြည်သူတွေစီကကောက်ခံထားတဲ့အခွန်ဘဏ္ဍာငွေအများကြီးသုံးပြီးလဲပတ်နေတဲ့ဝန်ကြီးဌာနပါ။လက်ရှိကာလမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့ကုန်သွယ်စီးပွားအခြေအနေ၊အလုပ်သမားရေးရာတွေ၊ဥပဒေကြောင်းဆိုင်ရာတွေဗန်နဲ့ငွေကြေးဆိုင်ရာကိစ္စတွေ၊စီးရင်းနဲ့ဒုက္ခတွေပြဿနာတွေ၊ပညာရေးကိစ္စတွေစသဖြင့်ပြည်သူတွေသိချင်တာအလွန်များနေတဲ့အချိန်မှာဒီအတွက်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘာမှလုပ်ပေးနေတာမတွေ့ရပါဘူး။ပြန်ကြားရေးကထုတ်ဝေထုတ်လွှင့်နေတဲ့သတင်းစာရေဒီယို၊ရုပ်မြင်သံကြားလိုင်းတွေမှာတော့ဖျော်ဖြေရေးနဲ့ဝါဒဖြန့်ချီရေးလောက်ပဲလုပ်နေတာတွေ့ကြရပါတယ
်။အစိုးရဟာကပ်ပြီးပြဿနာနဲ့ပတ်သက်ပြီးသတင်းမှားတွေမဖြန့်ကြပါနဲ့ကောလာဟလတွေမတင်ကြပါနဲ့စသဖြင့်ပြောဆိုနေပေမဲ့အခြားတစ်ဖက်မှာတော့ပြည်သူတွေသိသင့်သိထိုက်တာတွေကိုဖြေပေးတာရှင်းလင်းပေးတာမျိုးလုပ်မပေးပါဘူးပုဂ္ဂလိကသတင်းစာတွေနဲ့မီဒီယာလုပ်ငန်းယာယီရက်ဆိုင်ထားတဲ့သကြံကာလအတွင်းမှာတော့ပိုဆိုးပါတယ်ပြပအသံလွှင့်မီဒီယာတွေကထုတ်လွှင့်တာတွေကလွဲရင်ပြည်သူတွေဘာသတင်းချက်လက်တွေကိုမှသိမသိကြရတော့ပါဘူးနောက်ပြဿနာတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူသံသယနဲ့စောင့်ကြည့်စခန်းတွေမှာနေရသူတွေရဲ့နာမည်နဲ့အချက်လက်တွေဖော်ပြသင့်မသင့်ပြဿနာပါတချို့ကတော့ဒီလိုဖော်ပြခြင်းဟာကာယကံရှင်ရဲ့ privacy ချိုးဖောက်သလိုဖြစ်တယ်မီဒီယာကျင့်ဝတ်နဲ့လည်းမညီနိုင်ဘူးဆိုပြီးပြောဆိုကြပါတယ
်ဒီနေရာမှာရှင်းရှင်းလင်းလင်းသိဖို့လိုတာကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာဘယ်လိုလူမျိုးတွေလဲဆိုတာပါသူတို့ဟာကိုယ့်ဘာသာကိုမသိလိုက်ဘဲအသက်ရှူလမ်းကြောင်းကနေတဆင့်ဗိုင်းရပ်စ်ကူးစက်ခံရသူပါဘာပြင်းမှုမှလှုပ်ထားသူတွေမဟုတ်သလိုရာဇဝတ်မှုကျူးလွန်ခံရတဲ့တားဟောင်တွေလည်းမဟုတ်ပါဘူးနောက်တစ်ခုက AIDS ယောဂဆိုရင်သွေးသွင်းတာကတဆင့်ဆေးထိုးအပ်ကတဆင့်ကူးစက်နိုင်တယ်လို့လိမ့်ဆက်ဆံရာကလည်းကူးစက်နိုင်တဲ့ယောဂဖြစ်ပါတယ်။ဒါကြောင့်လူတချို့ဟာလူချင်းဝတ်ဆိုင်ရာနဲ့ဆက်ဆက်ပြီး AIDS ယောဂသည်တွေကိုမှားယွင်းတန်တရားထားတာမလိုလားတာခွဲခြားဆက်ဆံတာမျိုးလုပ်လို့ရှိပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာ AIDS လူနာတွေနဲ့လည်းနည်းနည်းလေးမှမတူပါဘူး။ဒီအတွက်လူတယောက်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအဖြစ်ထုတ်ဖော်တာပြောဆိုတာဟာအဲ့ဒီလူကိုနှိမ်ချရာစော်ကားရာလည်းမရောက်သလိုလူချင်းဝတ်ချိုးဖောက်လို့လည်းမဖြစ်စေပါဘူး။နောက်ပြဿနာတစ်ခုကကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးရဲ့သဘောသဘာဝပါ။ကမ္ဘာလုံးဆိုင်ရာကပ်ဘေးပြဿနာကိုအောင်မြင်အောင်ကင်တွယ်စီမံခန့်ခွဲနိုင်ခဲ့တဲ့ထိုင်ဝမ်လိုကိုရီးယားလိုနိုင်ငံတွေရဲ့နမူနာအရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြ мян ဆန်ဆန်ရှာဖွေနိုင်တာထိတွေ့ဆက်ဆံခဲ့သူတွေရဲ့နောက်ကျောင်းကိုမှန်မှန်နဲ့မြ мян ရှာနိုင်တာလိုအပ်ရင်အဲ့ဒီလူတွေကို quarantine လုပ်စေတာအဲ့ဓာရီပြည်သူတွေကိုသတင်းအချက်လက်မှန်မှန်နဲ့မြ мян သိကြစေပြီးကာကွယ်နိုင်အောင်ဆောင်ရွက်ပေးတာမျိုးပဲဖြစ်ပါတယ်။တခုပဲသတိပြုဖို့လိုပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားရသူတွေတန်တရားနဲ့စောင့်ကြည့်ခံရသူတွေကိုပတ်ဝန်းကျင်လူအတိုင်းဝိုင်းကမကောင်းမြင်မြင်ထဲကျင်တာမျိုးမလုံမိကြလေအောင်ဖြစ်နိုင်ရင်စာနာထောက်ထားမှုနဲ့ကူညီဖေးမကြဖို့ကြဲကြဲပြက်ပြက်အသိပညာပေးရေးလှုပ်ဖို့ဖြစ်ပါတယ်
။အားလုံးကိုခြုံငုံသွန်းသွက်ကြည့်လိုက်ရင်လက်ရှိကပ်ဘေးကိုရင်ဆိုင်တွန်းလှန်မှုမှာအစိုးရဟာအရင်ဘယ်အာဏာရှင်အစိုးရတွေနဲ့မှမတူအောင်စွန့်စွန့်တမန်လုတ်ကင်ဆောင်ရွက်အကောင့်တွေဖော်နေတာချမ်းသာသူတတ်နိုင်သူတွေကလည်းကူညီနေကြတာပြည်သူတွေကလည်းအစိုးရလမ်းညွှန်ချက်တွေကိုလိုက်နာနေကြတာငြင်းမရတဲ့အချက်ပါဒီလိုအခြေအနေကောင်းအောင်မှာကျမ်းမာရေးနဲ့ပြန်ကြားရေးဝန်ကြီးဌာနတွေသာသတင်းထုတ်ပြန်မှုတွေကိုဒီထက်ထိတိယောက်လုတ်ကင်ဆောင်ရွက်နိုင်ခဲ့ရင်ကိုရိုနာကပ်ရောဂါဘေးတိုက်ဖြစ်မှုလုပ်ငန်းဒီထက်ပိုထိရောက်အောင်မြင်နိုင်မယ်ဖြစ်ကြောင်းပ
ါ View American တဲ့မြန်မာဝိုင်းစီစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျမတို့ပြီးခဲ့တဲ့တောက်ကြကပဲနှစ်သစ်တစ်နှစ်ကိုကူပြောင်းခဲ့ပါလိမ့်နော်တစ်ကမ္ဘာလုံးထိခိုက်ခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုကြီးကြောင့်လူတွေအားလုံးစိတ်ဒုက္ခရောက်နေရတယ်ပဲနှစ်သစ်ကိုကြော်ဖြတ်ခဲ့ရပါတယ်ဒီမှာမင်္ဂလာပါ VOA သတင်းဌာနကသတင်းသမားတွေအားလုံး ဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်မြဲ COVID-19 အသက်ရှူလမ်းကြောင်းဆိုင်ရာယောဂါကပ်ဆိုးကြီးကနေထာဝရလွတ်မြောက်ကြပြီးတော့ကမ္ဘာလူသားတွေကိုအကျိုးပြုနိုင်တဲ့သတင်းသမားကောင်းတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့ပေးတဲ့ဆုနဲ့ပြည့်စုံပါတယ်ရှင်သရရှင်အောင်အောင် Messenger ကနေစာရေးပို့လာတာပါအခုလိုမျိုးတကွာလုံးကစိတ်ညစ်ညွနေရတဲ့အခြေအနေကြောင့်မတော့တော်ရရှင်တွေပို့လာတဲ့နှစ်တင့်နှစ်ခွန်းဆက်လေးတွေကိုလည်းဝေညှပေးရင်းနဲ့မြန်မာနိုင်ငံကကျမတို့ရဲ့ view ဝိုင်းတော်သားတွေကလည်းတော်ရရှင်တွေကိုနှစ်တင့်စုမပို့တာထားတာပါဒီကပါချီမမျက်ရည်ချပြီးရင်ရေမောပျော်ရွှင်ခြင်းများပြန်ရောက်လာလေဩမမောင်ညာကိုကြော်ပြီးမှမနဲ့ခင်ရောင်မီရောက်တာမစွန်စားနိုင်ကြပေတော့အိမ်မက်တွေဟာပေးလာတကယ်ဖြစ်လေအခုလိုနှစ်ကူးကာလမှာဆိုရည်မှုတွေပူပန်မှုတွေနဲ့ဒီတစ်စက်မှမဆူခဲ့တဲ့ဒီနှစ်အတာတကြံမျိုးညမပြည်သူတွေနောက်ထပ်ဘယ်တော့မှမကြုံကြပါစေနဲ့ကျွန်တော်တို့ကဘာကြီးမှာထူးဆန်းတဲ့ယောဂကပ်ဘေးတွေနောက်ထပ်မဖြစ်ပါစေနဲ့ကဘာကြီးအ мян ဆုံးပြန်လဲကြမှာလာပြီးတော့အားလုံးအတွက်နေ့ရက်တိုင်းဟာတာယာလှပကြည်နူးစရာတွေနဲ့ပဲကြုံတွေ့ကြရပါစေလို့မြန်မာနေ့တဲ့ခါသမယမှာဆူတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကစီတူပါသောတာရှင်များအားလုံးကျမ်းမာချမ်းသာကြပါစေဗျာဝမ်းနေရလေခဏတာပါ We dream of keep the hero But she she be sana in my
ကျန်တရားတွေနဲ့ကြော်ဖြတ်ရတဲ့ဒီနှစ်အတာတကြံဖြတ်တမ်းမှုမျိုးကိုမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့နောက်ပဲတော့မှထပ်မကြုံရစေဖို့ဆုတောင်းပေးပါရစေ။ကျမတို့ကိုချစ်တဲ့သူပဲဖြစ်ဖြစ်မုန်းတဲ့သူပဲဖြစ်ဖြစ်ဒီယောဂကပ်ဘေးကနေဝေးနိုင်ကြပါစေ။စိတ်ကြောင့်ဖြစ်တဲ့နာကျင်မှုဝေဒနာကြောင့်ဖြစ်တဲ့နာကျင်မှုတွေကြားကအကြောက်တရားနဲ့ရှင်သန်ကြီးပြင်းရတဲ့ဘဝမျိုးတွေနဲ့လေဝေးနိုင်ကြပါစေ။အသွေးရောမတူတာဖြစ်တည်မှုမတူတာတွေကြုံရတိုင်းအေးများတဲ့ချစ်ချင်းမြတ်တာနဲ့ငင်းချမ်းခြင်းကတော့အနိုင်ရပါစေလို့မြမနှစ်တဲ့အခါသမယမှာလူတိုင်းအတွက်ဆူတောင်းမြတ်တာပို့တာပါတယ်ကျမမိခါပါတောတာရှင်တွေအကုန်လုံးစမ်းမအေးချမ်းပျော်ရွှင်နိုင်ကြပါစေလူသားဘဝရှုံးပြီးဘုံဟုတ်ဘူးလူသားဘဝကြောင်းလမ်းဘုံဟုတ်ဘူးကျင်းမင်းဆိုတဲ့ messenger က view တော်ရရှင်ကတော့ view ဝိုင်းတော်သားတွေမြေကိုမောင်နှမတွေအားလုံး covid-19 ဘေးကကင်းပြီးတော့နားဗျံဘေးမရှိချမ်းသာဒုက္ခအပေါင်းနဲ့ပြေဝကြပါစေကြောင်းဆုမွန်တောင်းလိုက်ပါရင်ပြေဝစေတော့ပြည့်စေတော့လို့ဆုတောင်းပေးလာပါရင်ဂျေဇုအထူးတင်ပါတယ်ရှင်တော်ရရှင်နတ်မူဆန်ကတော့မိုင်းစွန်ခမင်္ဂလာရှိသောနှစ်တင်မှာ view အဖွဲ့သားတွေအားလုံးနဲ့အတူကမ္ဘာသူကမ္ဘာသားတွေအားလုံးနဲ့နိုင်ငံသူနိုင်ငံသားတွေအားလုံးကပ်ဘေးဆိုးကြီးကနေလွတ်မြောက်ပြီးတော့နှစ်တင်မှာစပြီးတော့ကျန်းမာပျော်ရွှင်ပါစေလို့ဆုတောင်းပေးလာပါတယ်။မနစ်ခင်ရောင်ဤရောက်တာမစွန်စားနိုင်ကြမေတော့ဇော်မျိုးဆိုတဲ့တော်ရရှင်ကတော့မင်္ဂလာနှစ်တင်ပါမြန်မာနှစ်သစ်မှာမြန်မာပြည်သူမြန်မာပြည်သားအပေါင်းနဲ့အဝေးရောက်မြန်မာတွေနောက်ပြီးတော့ကမ္ဘာသူကမ္ဘာသားတွေအားလုံးရှင်လန်းချမ်းမြေကြပါစေ Stay strong စိတ်ဓာတ်ကြမ်းကြမ်းခံခံနဲ့ဆက်ပြီးတော့ရက်တည်ပါလူသားအမှန်ရင်နှလုံးလာပြီးတော့ချစ်တတ်ကြပါစေဆိုပြီးတော့မေတ္တာပို့လာပါတယ်ရှင
်မင်္ဂလာရှိတဲ့နှစ်သစ်ပါရှင်ကျမတို့ရဲ့ပရိသတ်ကြီးကိုပြောပြချင်တာကတော့အခုချိန်ကကပ်သေးကာလကိုရောက်နေတာမို့အပြင်ထွက်တိုင်းမှာနှာခေါင်းနဲ့ပါးစပ်ကိုကာထားတဲ့ mask တွေကိုဝတ်ကြပါနော်အပြင်ကပြန်လာတဲ့အခါမှာလည်းအဝတ်အစားတွေကိုချွတ်ပြီးချက်ချင်းလျှော်ဖို့ပါအပြင်ကပြန်လာတိုင်းလက်ကိုလည်းဆေးဖို့မမေ့ပါနဲ့နော်ဒါဆိုရင်ဒီကပ်သေးကြီးကိုကြော်လွှားနိုင်မှာပါလို့ပဲစိတ်ခွန်အားတွေပေးပါရစေရှင်ကျမမအေးအေးပါပါ
မြန်မာပြည်သူပြည်သားအပေါင်းတို့လက်ရှိကြုံတွေ့နေရတဲ့ COVID-19 ကပ်ရောဂါဘေးကနေအောင်မြင်စွာကျော်လွှားနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့ပါရစေ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေအားလုံးချုပ်ငြိမ်းပြီးငြိမ်းချမ်းရေးအမြန်တည်ဆောက်နိုင်ပါစေကြောင်းလည်းမျက်သိကူအခါသမယမှာဆုတောင်းအပ်ပါစေ။မပြေတဲ့ဘဝတွေငိုပါနဲ့ကလေးလေးရေဒီနေ့ကမလာတော့နောက်နေ့များစွာလဲချက်ချင်းပဲပြောင်းလဲညှော်လင်းသမျှဖြစ်ဖို့မလွယ်ထင်နာများမဖြစ်ခဲ့ရင်ငိုပါနဲ့ကလေးလေးရဲ့မြမနှစ်တဲ့အခါတမယမှာ
လက်ရှိတစ်ကမ္ဘာလုံးရင်ဆိုင်ကြုံတွေ့နေရတဲ့ယောဂကဆိုးနဲ့စိန်ခေါ်မှုပေါင်းများစွာကိုအားလုံးအတူတူကျန်းမာပျော်ရွှင်စွာနဲ့အမြန်ဆုံးအောင်မြင်စွာဖြတ်ကျော်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။သောတာရှင်များနဲ့တကွာအားလုံးပဲကျန်းမာချမ်းသာကြပါစေ။ကျွန်တော်ဆိုင်ပြည့်သူပါ
။မြမနှစ်တကူကာလအခါသမယမှာအားလုံးပဲကျန်းမာချမ်းသာကြပါစေရှင်။ကျမပျော်ရှင်ခြင်းတွေစထက်တဘူတိုးပြီးဒီယောဂကတ်ဆူကြီးဘေးကလည်းအမြန်ဆုံးလုကင်းနိုင်ကြစေဖို့ဆုတောင်းပေးလိုက်ပါတယ်ကျမအိမ်တနာထွန်ပါငူပါနဲ့ကလီးရေရှောပေးလို့ထူထောင်ရင်ဆက်ရှုံးနေနေမှာပဲဒီနေ့အများစုကကျမတရားနဲ့မထိုက်တန်မှုခွင်လို့ပြီးတော့ကောင်းမွန်နေရှင်ဘိုလိုပဲဆိုလိမ့်မယ်အဝေးရေမြေတနေရာကမြန်မာနိုင်ငံသူနိုင်ငံသားညီနောင်ဘွားတို့နဲ့ကမ္ဘာသူကမ္ဘာသားတွေအပေါင်းအားလုံးဒီနှစ်ဦးရဲ့အချိန်ကစပြီးတော့တက်ရှိကြမှာချမ်းသာကြပြီးတော့အသက်ဆုံးတိုင်းပျော်ရွှင်နိုင်ပါစေလို့သိတိရှင်ဆိုတဲ့သရရှင်မင်္ဂလာဆုမွန်ချွေလာပါတယ်။ညာသာကျော်ဆိုတဲ့သရရှင်ကတော့ VOE အဖွဲ့သားတွေအားလုံးဆုတောင်းပေးတာကိုကျေးဇူးတင်ပါတယ်တဲ့။ VOE အဖွဲ့သားတွေအားလုံးလည်းမြန်မာနှစ်တနေအတူရှင်လန်းချမ်းမြေ့ကြပါစေဆိုတော့ပြန်ပြောဆုတောင်းလာပါတယ်။ကျေးဇူးထူးတင်ရှိပါတယ်ရှင်။ဟန်ဇယ်အင်းလေးဆိုတဲ့သွားရှင်ကတော့လေးစားချစ်ခင်ရတဲ့ VOE မြန်မာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးတဦးချင်းစီရဲ့နှစ်သက်ဆုတောင်းတွေကိုကြားရလို့အထူးနှစ်ထောင်အားရဖြစ်ရပါတယ်။နှစ်သက်တောင်းစုများနဲ့ထက်တူလွှင့်သွားတဲ့တေးတန်သားတွေကိုလည်းအထူးနှစ်ချက်ရပါတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနှစ်သက်အခါသမယမှာကျန်းမာပျော်ရွှင်ကြပါစေ။ယောဂါဘေးကင်းဝေးကြပါစေလို့ဆုတောင်းမြတ်တာပို့သလာပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။ဘေးရဆုနဲ့ပြေပါစေနော
်။ပြည်သူပြည်သားပေါင်းနှစ်သက်မှာကာယောဂစီရေးပฏิပခဘေးပရာပေါင်းကနေကင်းဝေးလွတ်မြောက်ကြပါစေ။ကြုံတွေ့လာတဲ့ပြဿနာတွေကိုသတိဉာဏ်ပညာစင်ကျင်သုံးတရားနဲ့ကျော်ဖြတ်နိုင်ပါစေလို့နှစ်သက်မှာဆုမွန်ကောင်းပို့သအပ်ပါတယ်။ဒီနေ့သမလာတော့နှောင်းနေများစွာလေချက်ချင်းပဲပြောင်းလဲမျောလင်းသမျှဖြစ်ဖို့မလွယ်ထင်တာများမဖြစ်တော့ရင်ငိုပါနဲ့ကလေးလေး
တော်တဲ့ရှင်များအားလုံးမင်္ဂလာရှိသောနှစ်သက်လေးဖြစ်ပါစေခင်ဗျာကျွန်တော်ကတော့တတ်နိုင်ပါနှစ်ဟောင်းတွေမှာခက်ခဲမျိုးစုံကြောရှင်စရာမျိုးစုံကိုကျွန်တော်တို့အားလုံးဖြတ်ကျော်နိုင်ခဲ့ကြပါပြီနှစ်သက်မှာလည်းစစ်တဲလူတဲနဲ့အရာရာကိုဖြတ်ကျော်နိုင်ပြီးစစ်ရှမ်းသာလို့ကိုကျန်းမာကြပါစေလို့အားလုံးကိုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
တော်တဲ့ရှင်များမင်္ဂလာပါရှင်မကြုံစဘူးအကြုံထူးတဲ့ရေမဆူခဲ့ရတဲ့တကြံနေ့ရက်တွေကိုဒီနှစ်ခါမှာပဲအတူတူနှုတ်ဆက်လိုက်ရအောင်နော်မြန်မာနှစ်သက်ကူကာလကစပြီးအားလုံးပဲပျော်ရွှင်ကြမ်းမာခြင်းတွေစားထက်တဖို့ပူလူတိုးလာကြပါစေရှင်။စိတ်ချမ်းသာကိုကြမ်းမာရှိစေဖို့အတွက်လည်းကိုကိုကိုဂရုစိုက်ပြီးချီးရတဲ့သူတွေနဲ့လည်းအမြဲတူတူနေနိုင်စေဖို့အတွက်နှစ်သက်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်။ကျမကတော့စုစုပါ
ချင်းကမှာစပြီးတော့ကျမ်းမာရွှင်လန်းဘေးအန္တရာယ်ကင်းကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာကျွန်တော်ကောင်းစမ
ဖြူရီဝိုင်းတော်သားတွေအားလုံးနဲ့အတူဤကဘာမြေကြီးမင်္ဂလာနှစ်တက်မာသည်နောက်နှစ်ပေါင်းများစွာဘေးရန်ခွာ၍စိတ်အေးချမ်းအသက်ရှိခြင်းကျမ်းမာခြင်းတို့နဲ့ပြည့်ဝပါစေတတိခိုင်မြေမေတ္တာစေများနဲ့အတူနေ့ရက်တိုင်းမှာအေးချမ်းသာရပါစေဤကဘာမြေဆုပြုကိုတော်လေးဆိုတဲ့သရရှင်အားလုံးကိုဆုတောင်းပေးလာပါတယ်ရဲသွေးဦးဆိုတဲ့သောရရှင်ကတော့အေးချမ်းသာရာရှိကြပါစေ။ကျန်းမာရွှင်လန်းနိုင်ကြပါစေ။1382ခုနှစ်တကူးလပြည့်ကျော်10ရက်နေ့မြန်မာနှစ်တကူနေ့မှာအစပြုပြီးတော့မြန်မာနိုင်ငံတော်နိုင်ငံသူနိုင်ငံသားအားလုံးဘေးပေါင်းကင်းဝေးပြီးတော့အေးချမ်းသာရာတိုးတက်ကြပါစေကြောင်းဆုမွန်ကောင်းများတောင်းအပ်ပါစေ။အားလုံးကိုယ်စားပေးတဲ့ဆုနဲ့ပြည့်ပါစေလို့ပြန်ပြောဆုတောင်းချင်ပါသေး။ဦးစောခိုင်ဆိုတဲ့သောရရှင်ကတော့မြန်မာနှစ်တဲ့အခါသည်များမှာ VOE ဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေချမ်းသာကြပါစေဘေးရန်ခတ်သိမ်းကင်းဝေးကြပါစေဒုက္ခခတ်သိမ်းကင်းဝေးကြပါစေကြံတိုင်းအောင်ဆောင်းတိုင်းမြောက်ကြပါစေကောင်းကျိုးလိုရာအဖျားပြားပြေဝကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပါ
ကျွန်တော်ကတော့ကိုစောထပ်ပါဒ
ီနှစ်တော့ကျွန်တော်တို့အားလုံးတကြံကိုပျော်ပျော်ပပမဖြတ်တန်းခဲ့ရပေမယ့်ဒီယောဂကြီးမကြခင်ပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။နှစ်သက်ကစပြီးကျွန်တော်တို့အားလုံးပျော်ပျော်ရွှင်ရွှင်နဲ့စိတ်ခွန်အားတိတ်တိတ်နဲ့အတူတူရှေ့ဆက်နိုင်ကြဖို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါရှင်။ကားတိုင်းနဲ့နဲ့မတူထူးခြားပြီးချစ်စရာကောင်းတဲ့မြမနှစ်သက်ကူလေးဖြစ်ပါစေလို့ဆုမွန်ကောင်းကြောင်းအပ်ပါတယ်။ကျမလည်းအခြားသူများနေတူမိသားစုနဲ့အတူနေပြီးတော့အလုပ်တွေကိုအိမ်မှာပဲလုပ်နေရဖြစ်ပါတယ်။ဒါပေမဲ့သင်တို့ဒီကယောဂကြီးကိုကျော်လွှားနိုင်မယ်လို့ယုံကြည်ပါတယ်။မျှော်လင့်ပါတယ်။ဆုတောင်းနေပါတယ်။ကျမတော့သင်ဖြစ်ပါရဲ့ရှင်။နေရတကပူပွေလို့နေတဲ့တိုင်းချင်းနဲ့နိုင်ကြည့်ပေးတင်းနဲ့ဒူးရှိနာကလန်းများလာပါစီဘူး
今天妈三一子把面包把子。妈咪妈爸爹亲我爸。今天的妈等下真的也别的哪里呢我那家里阿龙等着呢啊嘟嘟讲给爸子。啊哭亲妈 COVID-19 说的 coronavirus 这个路这种喵喵狗都卡比你爸的。啊凭我们出版呢路这么的地北京妈的。哎妈呗你的啊刚走你了妈呗。နောက်နဲ့ကျေးမွန်တော့တင်းကြံမှာအတူတူကောင်းကောင်းရေကစားကြရအောင်နော် Happy Tinjun guys May the showers of Tinjun water wash away all of our problems and sorrows I'm looking forward to splashing water at next year's Tinjun with you all my friends Stay safe and healthy Bye
ဒီမှာပတ်သက်စာဆိုတဲ့သွားရှင်တရားကိုဆူတောင်းမြတာပို့တာလာတဲ့စာရိုလေးလို့မင်္ဂလာရှိသောနှစ်ဆန်းတရနေ့မှာဒီကိုရိုနာဗိုင်းရပること့စ်ပိုးကြီးလဲနှစ်ဟောင်းမှာကြံခဲ့ပြီးတော့မြန်မာပြည်ကြီးကျန်းမာအောင်မြင်ပါစေလို့ထပ်တူပြုဆုတောင်းချင်ပါတယ်။ VOA ပရိသတ်တွေရောမြန်မာနိုင်ငံသူနိုင်ငံသားတွေကမ္ဘာသူကမ္ဘာသားတွေအားလုံးဒီကက်ဘေးဆိုးကြီးကနေအမြန်ဆုံးကြော်ဖြတ်ပြီးတော့မင်္ဂလာရှိတဲ့နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမြတ်တာထပ်လောင်းပို့သွားပါတယ်ရှင်။Love what you love hope but drop my your little lamp down to see me but drop my young chi che mya lo ma cha lai pa ni think about me when they are not ta with dream of peace the She she be sanai ma Love what show people hope Love what show love hope But drama pyo lin chan lan chaw kwa si ne Ba chaw ma yong chi chan nya lo ma cha lai
အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်နိုင်ငံဝူဟန်မြို့ကဆန်သဆရာတယောက်ကတော့ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်အောင်ပလတ်စတစ်ပလင်းနှာခေါင်းစည်းတစ်မျိုးကိုတီထွင်ပြီးအသုံးပြုနေပါတယ်။အိန္ဒိယတီထွင်သူတယောက်ကတော့လူတွေအိမ်မှာနေဖို့အတွက်ဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်ပြီးလမ်းပေါ်မောင်းရင်သတိပေးနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကသံသဆရာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှာခေါင်းစည်းတစ်မျိုးတီထွင်ပြီးအသုံးပြုနေပါတယ်။သံသဆရာရန်ကွမ်းယူဟာသူ့အလုပ်တွေပြန်ဆရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါ။သူ့ဖောက်သည်တွေရောသူပါဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးကွန်တစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှာခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝိစနဲ့ပိတ်ထားတဲ့အတွက် ဓာတ်ဝိဇ္ဇာတွေနဲ့ယောဂပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာယောဂကူးစက်မှုရော့ကျသွားပြီးတဲ့နောက်အသွာအလာကန့်သတ်မှုတွေကိုလျှော့ချပြီးဆိုင်တွေကိုပြန်ဖွင့်ဝင်ပေးခဲ့တာပါ။တချို့ဆိုင်တွေကပိတ်ထားသေးပေမဲ့လည်းတချို့တွေကတော့ပြန်ဖွင့်နေပါပြီ။ပြီးခဲ့တဲ့စနေနေ့ကတရုတ်ပြည်မှာယောဂကူးစက်မှုတချို့ပြန်ဖြစ်ခဲ့ပေမဲ့လည်းဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ကို8,300ကျော်မှထိန်းထားနိုင်ခဲ့တာပါခင်ဗျာ။
ဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အရေးကြီးတဲ့နည်းလမ်းတစ်ခုကတော့နေအိမ်မှာနေတာဖြစ်ပြီးအဲ့ဒီနည်းလမ်းကိုလူတွေလိုက်နာဖို့အတွက်အိန္ဒိယတီထွင်သူတယောက်ကဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်လိုက်ပါတယ်။ဒီကားကိုအဝိုင်းပုံစံတိစောက်ထားတာဖြစ်ပြီးတော့ COVID-19 ဗိုင်းရပ်စ်နဲ့တူအောင်အချွန်တက်တွေတက်ဆင်ထားတယ်လို့အစိမ်းရောင်လဲခြေသထားပါတယ်။ဒီကားကိုတီထွင်တဲ့ဆဒါကာယဒက်ဟာအိန္ဒိယနိုင်ငံရဲ့နည်းပညာမြို့တော်တစ်ခုဖြစ်တဲ့ဟိုင်ဒါဘတ်မှာဒီကားကိုပတ်မောင်းပြီးနေအိမ်မှာမနေကြတဲ့သူတွေတယောက်နဲ့တယောက်ခက်ခွက်ခွာမနေကြတဲ့သူတွေကိုတည်လိုက်ပေးနေတာပါ Android CC scooter engine တက်ထားတဲ့ဒီကားလေးဟာလူတယောက်ပဲစီးနိုင်ပါတယ်လက်ရှိမှာတော့အိန္ဒိယဟာ21ရက်ကြာတနိုင်ငံလုံးအသွာအလာကန့်သတ်တဲ့ကာလကိုဖြတ်သန်းနေရတာဖြစ်ပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းဗြိတိန်နိုင်ငံမှာတော့အိမ်မှာပဲနေရတဲ့အဖိုးအဖွားတွေအထီးမကြံစီဖို့အတွက်အွန်လိုင်းကနေအဖိုးအဖွားမွေးစားနိုင်တဲ့အစီအစဉ်ကိုစတင်လိုက်ပါတယ်။အဖိုးအဖွားတွေကိုကူညီဖို့အထီးမကြံစီဖို့အဖော်ပြုပေးဖို့အတွက်စေတနာဝန်ထမ်းထောင်နဲ့ချီအဖိုးအဖွားမွေးစားမယ့်အစီအစဉ်တွေမှာပါဝင်လာကြတာပါ။ CHD Living အဖွဲ့ကစီစဉ်တာဖြစ်ပြီးတော့အိမ်မှာပဲနေနေရပြီးဘဲမှလည်းမသွားရဘသူလဲမှလည်းမတွေ့ရတဲ့အဖိုးအဖွားတွေအတွက်အတခြားအသက်အရွယ်ငယ်တဲ့စေတနာဝန်ထမ်းတွေနဲ့ချိတ်ဆက်စကားပြောနိုင်ဖို့စီစဉ်ပေးတာပါ။Facebook online ကိုသုံးပြီးအဖိုးအဖွားတွေဟာကလေးတွေလူငယ်တွေနဲ့စကားပြောနိုင်တာပါဒီအစီအစဉ်ကိုထပ်မံချဲထွင်ဖို့ CHD Living အဖွဲ့ဟာသူစီကစေတနာဝန်ထမ်းတွေတခြားပရဟိတအဖွဲ့တွေနဲ့ပူးပေါင်းလှုပ်ကြိုင်ဖို့လဲဆောင်ရွက်နေပါတယ်ခင်ဗျာ
ညနေခင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗီဂန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးသတိထားစောင့်ကြည့်နေချိန်မှာပဲဖီနယ်တော်မင်းများကစီးပွားရေးလုပ်ငန်းတွေကိုရှေ့လာမဲ့သတင်းပတ်တွင်မှာပြန်ဖွင့်သွားမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်တက်ဆစ်နဲ့ဗမော့ပြည်နယ်တွေကတချို့စီးပွားရေးလုပ်ငန်းတွေကိုလာမဲ့တလနေ့မှာပြန်ဖွင့်ဝင်ပေးလိုက်ပြီးမွန်တာနာပြည်နယ်ကတော့တောက်ချနေ့မှာစတင်မှာဖြစ်တယ်လို့သမ္မတထရန့်ကစနေနေ့ကပြုလုပ်တဲ့အင်ဗီရိုသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဒါပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထပ်မဖြစ်ရအောင်ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေကိုထပ်မလုပ်နိုင်ဘဲနဲ့တော့သူတို့ပြည်နယ်ကစီးပွားရေးလုပ်ငန်းတွေကိုအချိန်မတိုင်ခင်ပြန်ဖွင့်သွားမှာမဟုတ်ဘူးဆိုပြီးတော့တတိပေးလိုက်ပါတယ်။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေအတွက်3,000ကျော်နဲ့သေဆုံးသူ3,600ကျော်ရှိပြီးတော့အမေရိကန်မှာတော့ကူးစက်ခံရသူ3,300ကျော်နဲ့သေဆုံးသူ3,900ကျော်ရှိပါတယ်ခင်ဗျာ။ဒေါ်လာတန်ပေါင်းများစွာတန်ဖိုးရှိတဲ့နှာခေါင်းစည်းမျက်နှာဖုံးတွေနဲ့ယောဂကာကွယ်ရေးပစ္စည်းကိရိယာတွေကိုတရုတ်နိုင်ငံကိုပို့ဖို့သမ္မတထရမ့်အစိုးရကအမေရိကန်ကုမ္ပဏီတွေကိုတိုက်တွန်းခဲ့တယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။အမေရိကန်ပါဝင်ကမ္ဘာတစ်ဝန်းကိုကိုရိုနာဗိုင်းရပ်စ်ရဲ့ချိန်ချောက်မှုအန္တရာယ်ကိုသမ္မတအင်မီရော်ကဒီမမှုမိခဲ့ဘူးလို့စနေနေ့တော့ Washington Post သတင်းစာမှာဖော်ပြထားပါတယ်။အဲ့လိုတရုတ်နိုင်ငံကိုပို့ဆောင်လိုက်တာကိုကြီးကြီးအဖြစ်သမ္မတထရမ့်အစိုးရဟာကာယောဂရဲ့ချိန်ချောက်မှုအန္တရာယ်ကြီးထွားလာနေတာကိုလက်မခံဘဲကျိုးတင်ပြင်ဆင်မှုပြက်ကွက်ခဲ့ဆိုတာကိုပြသနေတယ်လို့လည်း Washington Post သတင်းစာကပြောပါတယ်ခင်ဗျာမြန်မာနိုင်ငံမှာတော့ April 18ရက်နေ့တရက်ထဲ COVID-19 ကူးစက်ခံရသူနောက်ထပ်73ဦးထပ်မံတွေ့ရှိခဲ့တာကြောင့်ယောဂကူးစက်ခံရသူစုစုပေါင်း108ဦးရှိဖြစ်ပါတယ် April 18ရက်နေ့မှာဓာတ်ခွဲစစ်ဆေးမှု150ကျော်ကို3ကြိမ်စစ်ဆေးတဲ့အထက်ကအခုလို73ဦးထပ်မံတွေ့ရှိခဲ့တာလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ယောဂကူးစက်မှုကွင်းဆက်တွေကိုဖြတ်တောက်နိုင်ဖို့အိမ်ထဲမှာနေထိုင်စဉ်လိုက်နာရမယ့်အသေးစိတ်အချက်လက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။သောရရှင်တွေအခုနားဆင်ကြရတာကတော့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.